Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဧပြီလ13ရက်တနင်္လာနေ့ညပိုင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုည9နာရီကနေ10နာရီအထိคลိုင်းโดมีเตอร์24 25 32 51နဲ့คลိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမစုမောပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညပဲသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါဆူရန်နိုင်ငံမှာကျင်းပနေတဲ့သမ္မတရွေးကောက်ပွဲကိုအတိုက်ခံတွေကတပိတ်မှောက်ထားတဲ့အတွက်လက်ရှိသမ္မတအိုမာအယ်ဘရှီယာပဲအနိုင်ရဖို့များနေပါတယ်အမေရိကန်နိုင်ငံရဲ့လာမယ့်နှစ်သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မယ်လို့ကြီးညာသူတွေတစ်နေ့တခြားများလာနေပြီးဒီကနေ့တော့ Republican Party ကအကျူးပါနယ်ပွားမာကိုရူဘီယိုလည်းပါဝင်ရှင်ပြိုင်ဖို့ရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမဆုမွေ
ဟုတ်ကဲ့ပါရှင်ဒီညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့အရင်ဦးဆုံးအင်ဒိုနီးရှားနိုင်ငံကျွန်းတွေပေါ်မှာကျွန်းပြုတ်ခိုင်းစေခံရတဲ့မြန်မာရေလုံသား200လောက်ထပ်ပြီးတော့မှကယ်ဆယ်ရမိတယ်ဆိုတဲ့သတင်းဦးစားပေးတင်ဆက်ပေးမှာပ
ါဗန်ဂျီနာကျွန်းမှာတော့ကျွန်တော်တို့ဟာတန်ယုံကအဖွဲ့နှစ်ယောက်သွားတာပေါ့နော်သွားတော့အဲ့မှာ194ယောက်ဆိုတာတွေ့ခဲ့ပါတယ်ခင်ဗျနောက်ထပ်ထပ်တွေ့တာပါခင်ဗျနောက်ထပ်ထပ်တွေ့တာပ
ါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ပြီးတော့ဒီကနေ့ကြားရောက်တဲ့မဟာအတာတကြံအချိုနေ့မှာမြန်မာနိုင်ငံတဝက်နှစ်တစ်ကူရေကစားမန်းတက်တွေစပြီးတော့ဖွင့်လှစ်ပြီးရေပတ်ကစားနေကြပြီဖြစ်တယ်လို့အတာတကြံရဲ့တင်ကေတာတန်ကြက်ထိုးဖျော်ပြမှုတွေနဲ့ထူးထူးခြားခြားတာကတာចောင်းသားတွေရဲ့တန်ကြက်တွေအကြောင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ် VOA သောတာရှင်တွေအတွက်ဒီတကြံတချင်းတေးလက်ဆောင်ပါပေးဖို့လည်းရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ထုတ်လွှင့်ပေးနေကြစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းကတင်ပြပေးမှာပါရှင်
ဆူဒန်နိုင်ငံမှာဒီကနေ့တနင်္လာနေ့မှာသမ္မတရွေးကောက်ပွဲကျင်းပနေပါတယ်။အဓိကတိုက်ခန့်ပါတီတွေကရွေးကောက်ပွဲကိုသပိတ်မှောက်ထားတဲ့အတွက်သမ္မတအိုမာအယ်ဘရှီယာရဲ့ National Congress Party ပဲအနိုင်ရဖို့ရှိနေတယ်လို့သမ္မတဘရှီယာပဲနောက်သမ္မတတက်တန်းဆက်ဖို့တေချာနေပါတယ်။လူသားမျိုးနွယ်စုတွေပေါ်မှာကျူးလွန်တဲ့ပြစ်မှုနဲ့အပီပီဆိုင်ရာရာဇဝတ်တရားရုံးကအလို့ရှိနေတဲ့ Mr. ဘရှီယာဟာ1989ခုနှစ်ကတည်းကအာဏာရလာခဲ့တာဖြစ်ပြီး2010ရွေးကောက်ပွဲမှာအတိုက်ခံတွေကိုဖယ်ရှားခဲ့တယ်လို့ပြောဆိုမှုတွေရှိခဲ့တာပါ။မဲဆန္ဒရှင်တွေကတော့ဗိုလ်တပူးနေအထိကျင်းပမဲ့ရွေးကောက်ပွဲမှာမဲပေးဖို့အတွက်သမရအပြင်တခြားမထင်မရှားကိုယ်စားလှယ်လောင်းတချို့ကသာမဲပေးဖို့ရှိနေတာပါဥရောပသမဂ္ဂအမေရိကန်ဗြိတိန်နဲ့နော်ဝေးနိုင်ငံတွေကတော့အခုကျင်းပနေတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဝေဖန်ခဲ့ကြတယ်လို့တနိုင်ငံလုံးတိုင်းတန်တဲ့ဆွေးနွေးမှုတွေလုပ်မယ်လို့ပေးထားတဲ့ကတိမတီးတဲ့အတွက်အားလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းရှင်တွေမရှိဘဲဖြစ်နေရတယ်လို့ဆိုပါတယ်။ EU နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲကတော့ဒီရွေးကောက်ပွဲရလဟာယုံကြည်ရတဲ့ရလမျိုးဖြစ်မလာနိုင်ဘူးလို့ဆိုပါတယ်။ဆူဒန်ရဲ့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်အကြီးအကဲပါမောက္ခမုတ်ထအယ်အဆမ်ကတော့ဒီဝေဖန်မှုတွေကိုလက်မခံဘဲအတိုက်ခံအုပ်စုတွေဟာလွှတ်တော်မှာပါဝင်နေပြီးဒီလွှတ်တော်ကနေရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေကိုရွေးချယ်ပေးခဲ့တာဖြစ်တဲ့အတွက်ဒီရွေးကောက်ပွဲဟာတရားမျှတမှုရှိလိမ့်မယ်လို့ပြောဆိုထားပါတယ်
။လီဘားနိုင်ငံမှာညင်ညွတ်တဲ့အစိုးရတရက်ဖွဲ့ဖို့ရည်ရွယ်ပြီးအယ်ဂျီးရီးယားနိုင်ငံမှာဆွေးနွေးပွဲဒီနေ့စတင်ဖို့ရှိနေချိန်မှာပဲလီဘားကပြိုင်ဘက်နိုင်ငံရေးပါတီတွေအနေနဲ့ကြိုတင်သတ်မှတ်ချက်တစ်စုံတရားမထားပဲအပြည့်အခက်ရစဲကြဖို့အမေရိကန်နဲ့ဥရောပအင်အားကြီးနိုင်ငံတွေကဖိအားပေးနေကြပါတယ်။လီဘားနိုင်ငံမှာ2011ခုနှစ်အာနာရှင်မိုမာဂဒါဖီကိုဖျောက်ချတဲ့အချိန်ကစပြီးအကြမ်းဖက်မှုတွေဖြစ်ပွားနေရကဒီနေ့တနင်္လာနေ့မှာလဲထရီပိုလီမြို့တော်မှာရှိတဲ့မော်ရိုကိုတန်ရုံအပြင်ဘက်မှာဘုံးပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။တိစုံတန်ရမှုမရှိပေမဲ့ကားတွေပျက်စီးခဲ့ပါတယ်။အခုလိုပေါက်ကွဲမှုတွေမတိုင်ခင်တနင်္လာနေ့မှာလဲတောင်ကိုရီးယားတန်ရုံဝင်းတဲ့မှာတနတ်သမားတွေဝင်ရောက်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးလီဘားအဆောင်နှစ်ဦးတိစုံခဲ့ရတဲ့အပြင်တဦးလည်းဒဏ်ရာတွေရရှိခဲ့ပါတယ်။IS Islamist စစ်သွေးကြော်တွေကဒီတိုက်ခိုက်မှုနှစ်ခုစလုံးကိုသူတို့လှုပ်ဆောင်တာဖြစ်တယ်လို့ကြေညာခဲ့ပါတယ်။ American နိုင်ငံခြားရေးဝန်ကြီး John Kerry ပါဝင်ဥရောပ၅နိုင်ငံဖြစ်တဲ့ဗြိတိန်၊ပြင်သစ်၊ဂျာမနီ၊ Italy နဲ့ Spain နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကမနေ့ကကြေညာချက်တစောင်းပူးတွဲထုတ်ပြန်လိုက်ပြီးမြေပြင်ကရောလေကြောင်းကပါတိုက်ခိုက်နေတာတွေလေပြားမှာအားလုံးကိုချက်ချင်းရပ်ပစ်ဖို့တောင်းဆိုခဲ့ပါတယ်။ဒီနေ့လုံးပဲလေပြားဆွေးနွေးဖို့လည်းချိုးဆိုကြောင်းဒီကြေညာချက်မှာဖော်ပြခဲ့ပါတယ်။ဒါအပြင်ဗိုလ်ဒူးနေကမော်ရိုကိုနိုင်ငံမှာကျင်းပမဲ့မော်ရိုကိုနိုင်ငံမှာကျင်းပခဲ့တဲ့ကုလသမဂ္ဂဦးဆောင်မဲ့ဆွေးနွေးပွဲကိုလည်းကြိုဆိုခဲ့ပါတယ်။အခုအချိန်ဟာပါတီတွေအားလုံးအပြန်အလှန်အလျှော်ထင်းအပြည့်အဝလောက်ရတော့မယ့်အချိန်ဖြစ်ပြီးအခုလိုပဋိပက္ခတွေဆက်ကြီးမားနေရင်စစ်သွေးကြွတွေအနေနဲ့လေပြားနိုင်ငံကိုအသုံးချပြီးနိုင်ငံတွင်းမှာရောပြင်ပမှာပါထိခိုက်ဆုံးရှုံးမှုတွေဖြစ်အောင်လှုပ်ဆောင်ဖို့ပိုအခွင့်အလမ်းတာသားလွှင့်မယ်လို့လည်းဒီကြေညာချက်ထဲမှာသတိပေးခဲ့ပါတယ်ခင်ဗျာ။
မေရိကန်နိုင်ငံမှာရှင်းတဲ့ချင်းပါမယ်သမရရွေးကောက်ပွဲပါဝင်ရှင်ပြိုင်မှုကြီးညာသူတွေတခြားများလာနေပြီဖြစ်ပါတယ်။အရင်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကသူ့မဲဆွယ်ပွဲစတင်လိုက်ပြီးနောက်ပြန်မှာပဲ Republican အထက်လွှတ်တော်မှမာကိုရူဘီယိုကသမရလောင်းဖြစ်ဝင်ရောက်ရွေးခံမယ်လို့ဒီကနေ့ကြေညာဖို့ရှိနေပါတယ်။အသက်43နှစ်ရှိပြီဖြစ်တဲ့မစ္စတာရူဘီယိုဟာကျူးပွားကနေလာရောက်အခြေချနေထိုင်သူရဲ့အသားတစ်ယောက်ပါ။သူသမရရွေးကောက်ပွဲပါဝင်ရှင်ပြိုင်မှုဒီကနေ့ညနေမီယာမီမှာကျင်းပတဲ့ပွဲမှာကြေညာမယ်လို့ခန့်မှန်းရပါတယ်။ကျူးပွားနိုင်ငံမှာဖီဒဲကက်စထရိုအစိုးရလက်ထက်1962နှစ်တွေအတွင်းအမေရိကန်ပြည်ထောင်စုကိုထွက်ပြေးလာတဲ့ကျူးပွားနိုင်ငံသားတွေပထမဆုံးမှတ်ပုံတင်လုပ်ပေးတဲ့နေရာမှာဒီပွဲကျင်းပမှာပါ။မစ္စတာရူဘီယိုကတော့သူသမရလောင်းမဲဆွယ်ပွဲမှာအမေရိကန်နိုင်ငံအတွက်လမ်းသစ်ဖော်ဆောင်ပေးမယ်လို့ကြေညာတဲ့ဗီဒီယိုနဲ့မဲဆွယ်မှာပါဒီဗီဒီယိုထဲမှာပဲလက်ရှိသမ္မတဘဲရစ်အိုဘားမားမူဝါဒတွေကိုဝေဖန်ထားတယ်လို့အမေရိကန်နိုင်ငံအတွက်ခိုင်ခိုင်မာမာနဲ့ယက်တီပေးနိုင်မယ့်ခေါင်းဆောင်လိုအပ်ကြောင်းလည်းပြောဆိုပါတယ်မစ္စတာရူဘီယို2016သမ္မတရွေးကောက်ပွဲမှာ Republican Party ကနေဝင်ရောက်ရွေးခံမှုပါဝင်ရှင်ပြိုင်မယ့်အထက်လွှတ်တော်မှ Rand Paul နဲ့ Ted Cruz တို့ပြီးရင်တတိယမြောက်ပါဝင်ရှင်ပြိုင်မယ့်ပုဂ္ဂိုလ်ပါ Republican Party က Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker နဲ့အရင် Florida အုပ်ချုပ်ရေးမှူးဟောင်း Jeb Bush တို့လည်းပါဝင်မယ်လို့မျှော်လင့်ရပါတယ်ဒီမိုကရက်တစ်ပါတီကနေသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရွေးခံမှု Hillary Clinton မနေ့ကကြေညာခဲ့ပြီး American နိုင်ငံရဲ့အလေလက်တန်းစားလူမှုအတွက်သူဦးစားပေးဆောင်ရွက်မယ်လို့ကတိပေးခဲ့ပါတယ
် American Republican လွှတ်တော်အမတ်တွေကသမ္မတ Obama ရဲ့ Iran Nuclear ဆိုင်ရာချုပ်တင်သဘောတူညီချက်တစ်ခုကိုဆက်ပြီးဝေဖန်တိုက်ခိုက်နေပါတယ်2012ခုနှစ်သမ္မတရွေးကောက်ပွဲမှာသမ္မတ Obama ကိုရှုံးနေခဲ့တဲ့ Mitt Romney ကဒီအမေရိကန်နဲ့အခြားအင်အားကြီးနိုင်ငံ၅ခုတို့အီရန်နဲ့ညှိနှိုင်းသဘောတူခဲ့တာကြောင့်အမေရိကန်ပြည်သူတွေရောကမ္ဘာကြီးတစ်ခုလုံးကိုပါအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ဝေဖန်ပြစ်တင်လိုက်ပါတယ်။ Fox News Sunday အစီအစဉ်မှာပြောရမှာ Mr. Romney ကပဲအတိတ်ပဲမရှိတဲ့သဘောတူညီမှုဟာဘာမှသဘောတူညီမှုမရတာနဲ့အတူတူဆိုးရတာပဲလို့ပြင်းပြထန်ထန်ဝေဖန်လိုက်ပါတယ်။တစ်ချိန်တည်းမှာ2008ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတအိုဘားမားကိုရှုံးနိမ့်ခဲ့တဲ့နောက်ထပ်လွှတ်တော်မှ John McCain ကလည်းအိုဘားမားဆုရချပြထားတဲ့မူပေါင်းသဘောတူညီချက်ဟာအီရန်ထိပ်ပိုင်းခေါင်းဆောင်ပြောခဲ့တာနဲ့ကွာခြားနေတယ်လို့ဝေဖန်လိုက်ပါတယ်မစ္စတာမကင်းကပဲနျူကလ িয়ার လုပ်ငန်းတွေစစ်ဆေးဖို့တောင်နောက်နိုင်ငံတွေဘက်ကပိတ်ဆို့မှုတွေရုပ်ပေးရမယ်လို့အီရန်ဘက်ကနားလည်ထားတယ်လို့စနေနေ့ကကြေညာချက်ထုတ်ပြီးပြောခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယနဲ့အရှေ့တောင်အာရှနိုင်ငံတွေကအစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေကို10နှစ်လောက်ထောက်လှမ်းနေတဲ့ကွန်ပျူတာဟက်ကာအများစုဟာတရုတ်နိုင်ငံကဖြစ်နိုင်တယ်လို့ Firear Internet လုံခြုံရေးကုမ္ပဏီကသုတေသနမှုတွေကပြောပါတယ်။ Cyber ခိုးယူထောက်လှမ်းမှုတွေလုပ်နေတာ2005ခုနှစ်လောက်ခရဲကဖြစ်ပြီးသူတို့ဟာအစိုးရဘိုင်းနဲ့စီးပွားရေးဆိုင်ရာတွေကိုပြစ်မှတ်ထားပြီးဒေသရင်းနိုင်ငံတွေရဲ့နိုင်ငံရေးစီးပွားရေးနဲ့စီးဆိုင်ရာချုပ်ကင်ထားသူတွေကိုအဓိကထောက်လှမ်းခဲ့တယ်လို့ FAI အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အခုလိုရေရှည်စီမံကိန်းချပြီးဒေတာရင်းလှုပ်ရှားမှုတွေကိုသိအောင်လှုပ်ဆောင်မှုစ조사နေတာကိုကြည့်ရင်ဒီကွန်ပျူတာဖောက်ထွင်းထောက်လှမ်းမှုလုပ်နေတဲ့ hacker အဖွဲ့ကိုအစိုးရဘက်ကဦးစီးနေတာဖြစ်နိုင်ပြီးဒါဟာတရုတ်အစိုးရဖြစ်ဖို့များတယ်လို့လည်းအစီရင်ခံစာကရေးပါတယ်။ဒီလိုတိုက်ခိုက်ဖောက်ထွင်းနေသူတွေဟာ FAI ကလုံခြုံရေးစောင့်ကြည့်ပေးနေသူတွေအပါအဝင်သူတို့ပြစ်မှတ်ထားတဲ့ internet account တွေကိုခုထိထိုးဖောက်ဆဲဖြစ်နေတယ်လို့လည်းအစိုးရကစားရေးသားရမှာပါဝင်တဲ့ FireEye ကအာရှပစိဖိတ်ဒေတာနည်းပညာဆိုင်ရာအကြီးအကဲ Brush Bolan ကပြောပါတယ် FireEye ရဲ့အစိုးရကစားနဲ့ပတ်သက်ပြီးဒီကနေ့တနင်္လာနေ့မေးမြန်းတဲ့အခါမှာတော့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟောင်းလီကတရုတ်အစိုးရအနေနဲ့ကွန်ပျူတာဖောက်ထွင်းမှုတွေကိုလုံးဝတားမြစ်တာဖြစ်ပြီးအခုလိုဖောက်ထွင်းမှုနဲ့ပတ်သက်ရင်နိုင်ငံအလုံးပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်အခုလိုအစိုးရတွေအဖွဲ့အစည်းတွေနဲ့ကုမ္ပဏီတွေကိုအင်တာနက်ဖောက်ထွင်းမှုတွေထောက်လှမ်းမှုတွေလုပ်တယ်လို့စစ်ဆင်မှုတွေပေါ်လာတိုင်းတရုတ်အစိုးရဘက်ကတော့ငြင်းဆိုလို့ရှိပါတယ
်ဟောင်ကောင်ကိုခီးသွားဖို့ကတ်သက်ထိချုပ်မှုတချို့ကိုတရုတ်အစိုးရအရာရှိတွေကတင်းလာနေကတတ်မှတ်လိုက်ပါတယ်ဒါတရုတ်ပြည်မကြီးကနေဈေးဝယ်ထွက်တဲ့ခီးတွေစုပြုံကျလာတဲ့အတွက်ဟောင်ကောင်မြို့ကန်တွေကစိတ်ဆိုးတော့တာဖြစ်တဲ့အတွက်ကြောင့်ဖြစ်တယ်လို့ဆိုပါတယ်ရှန်ဇန်မှာရှိတဲ့ပြည်သူ့လုံခြုံရေးဘူရိုကနေဆက်မျိုးတွေမှာနေထိုင်ကြသူတွေကိုအချိန်ချင်းဝင်ခွင့်ဗီဇာအစားတစ်ပတ်တစ်ချိန်ခီးသွားလာခွင့်ဗီဇာကိုသာထုတ်ပေးတော့မယ်လို့အစိုးရပိုင်းစင်ဟွာသတင်းဌာနကနေဖော်ပြလိုက်ပါတယ်။ပြည်တင်ခံရတဲ့တရုတ်ပြည်မကဝင်လာတဲ့ခီးတွေဟာစမတ်ဖုန်းတွေ၊မိတ်ကပ်တွေ၊လူသုံးဆေးတွေနဲ့ပစ္စည်းအကောင်းစားတွေကိုလောဘတကြီးဝယ်ယူခဲ့ကြပါတယ်။ ဟောင်ကောင်ကထုတ်တဲ့ကလေးနှမှုတွေကိုတရုတ်ဘက်ကအထူးလူကြိုက်များပါတယ်ဟောင်ကောင်ကပစ္စည်းအစ်စ်ထုတ်တဲ့နေရာမှာနာမည်ကောင်းရှိအောင်မကအနေရကင်းတဲ့စားတောက်ကုန်နဲ့ပတ်သက်တဲ့သတင်းတွေကြောင့်လည်းအခုလိုအခြေအနေမျိုးဖြစ်လာတယ်လို့ဆိုပါတယ်ဟောင်ကောင်ကတက်ကြွလို့ရှာသူတွေကတော့နိုင်ငံခြားခီးသွွားတွေပေါ်ဆက်ရှင်ဆန္ဒပြမှုတွေကိုလည်းဒီနေ့စောပိုင်းမှာလုပ်ခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံကအကြီးဆုံးရေနံကုမ္ပဏီကြီးရဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့သူတရုတ်တိတ်တန်းအရာရှိကြီးချန်ကျဲမင်ဟုအခရီးလိုက်စားမှုနဲ့ဒီကနေ့တနင်္လာနေ့မှာရုံးတင်စစ်ဆေးခဲ့ပါတယ်။ချန်ကျဲမင်ကို2013စက်တင်ဘာမှာတရုတ်အစိုးရပိုင်းကုမ္ပဏီတွေကြီးကြတဲ့တာဝန်ကနေဖယ်ရှားခဲ့တာဖြစ်ပြီးသူ့ကိုလက်ယူမှုဘယ်ကရရဲဆိုတာအတိအကျမပြောနိုင်နဲ့။များပြားတဲ့ဥစ္စာပစ္စည်းပိုင်ဆိုင်မှုအပြင်အာဏာအလွှဲသုံးစားလုပ်မှုနဲ့ပါပြီးခဲ့တဲ့လတွေတရားစွဲဆိုခဲ့တာဖြစ်ပြီးဒီကနေ့တော့သူ့ကိုဟူပေခင်ဟန်ကျန်းတရားရုံးမှာရုံးထုတ်ခဲ့တာဖြစ်ပါတယ်။ချန်ကျဲမင်ကအာရှတိုင်းမှာရေနံအကြီးကျယ်ထုတ်တဲ့ Petro China Limited ပင်မကုမ္ပဏီဖြစ်တဲ့တရုတ်အစိုးရပိုင်း CNPCT ရေနံကော်ပိုရေးရှင်းအကြီးအကဲတယောက်ဖြစ်ပြီး2013ခုနှစ်မှာတော့တရုတ်အစိုးရရဲ့ကုမ္ပဏီအများပြားကိုကြီးကြပ်ရတဲ့ကက်ဘိနက်အဖွဲ့ဝင်ဖြစ်တဲ့ခန့်အပ်တာခံရသူဖြစ်ပါတယ်။ဒါပေမဲ့ဒီရာထူးရပြီး9လအကြာမှာပဲသူ့ကိုဖြုတ်ပစ်လိုက်ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်တာကိုခံခဲ့ရတာဖြစ်ပါတယ်။
နှစ်သစ်အတာတကြံဖွဲတွေကိုမြန်မာနိုင်ငံအပါအဝင်ရှေ့တောင်အရှာကအလားတူဗုဒ္ဓဘာသာနိုင်ငံတွေမှာပျော်ပျော်ပပရေပက်ကစားပြီးဆင်နွှဲနေကြပါပြီ။ဒီနေ့ရန်ကုန်နဲ့မန္တလေးတကြံမှာတော့ထူးထူးခြားခြားတကြံချုံနေဒီနေ့မှတင်မနက်ပိုင်းကစပြီးရေပက်ကစားနေကြပါတယ်။အရင်နှစ်တွေကတော့အချုံနေညနေရောက်မှရန်ကုန်ကမန္တကြီးထဲမှာရေစပတ်ကြတာပါ။ဒါအပြင်ရန်ကုန်မြို့မှာတကြံတွင်ကားပိတ်ဆို့မှုနဲ့အောင်မန္တတွေခွဲပြီးဆောက်ခွင့်ပြုတာအပြင်အစီအကားဆုံးဖြစ်လေရှိတဲ့ကဘာအေးနဲ့ကန်တော်ကြီးပတ်လန်းအပါဝင်လက်မကြီးတွေမှာတလန်းပေါင်းသတ်မှတ်ထားတယ်လို့ရန်ကုန်မြို့ကန်သူကဆိုပါတယ်။ဒီရန်ကုန်မြို့ကန်ကပဲသူဒီနေ့ရောက်ခဲ့တဲ့မြစီဒိုနာဟိုတယ်ရှိကမန္တပ်အပါဝင်ကဘာအေးဖျားလမ်းမှာအစီအကားဆုံးဖြစ်နေတာတွေ့ရတယ်လို့ဆိုပါတယ်။မန္တလေးတချံမှာတော့အရင်လိုပဲအချိုနဲ့ညနေပိုင်းမှာအစီအကားဆုံးဖြစ်တဲ့ကျုံးပတ်လေကမန္တကြီးတွေစဖွဲ့ပြီးရေကစားခဲ့ကြတယ်လို့မန္တလေးကိုရောက်နေတဲ့ဆိုတော့သူကဆိုပါတယ်။ဒီဆိုတော့ကပဲမန္တလေးပူချိန်ကမနစ်ကထက်ပူများပေမဲ့အခုညနေပိုင်းမှာတော့နည်းနည်းအေးသွားတယ်လို့ဆိုပါတယ်။ဒါအပြင်အစိုးရတွေပြင်ရုပ်ရှင်သရုပ်ဆောင်တွေလည်းမန္တလေးကိုရောက်ပြီးဖျော်ဖြေနေကြတယ်လို့ဥပညာရှင်တွေကဆိုပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
တနင်္လာနေ့ညအတွက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတင်ဆက်ပေးမယ့်သတင်းလွှာကတော့အင်ဒိုကျွန်းနယ်ပေါ်ကမြန်မာရေလုံသားတွေရဲ့နောက်ဆုံးရအခြေအနေပါ။အင်ဒိုနီးရှားနိုင်ငံဗန်ဂျီနာကျွန်းပေါ်မှာလောက်ခလာစာမရဘဲနဲ့တငါသေးတွေအဖြစ်နဲ့ဆေးခိုင်းခံထားရသူမြန်မာနိုင်ငံသား200လောက်ထပ်ပြီးတော့ရှာဖွေတွေ့ရှိခဲ့တာကြောင့်လက်တလောအင်ဒိုနီးရှားမှာတောင်တင်နေတဲ့မြန်မာနိုင်ငံသားတငါသေးစုစုပေါင်း900နီးပါးရှိသွားပြီဖြစ်ပါတယ်။ဒီကယ်ဆယ်ထားတဲ့သူတွေဌာနေပြန်နိုင်ရေးအတွက်ကိုရီးယားအချက်အလက်တွေနဲ့ဓာတ်ပုံတွေကိုလည်းအင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကစုဆောင်းရယူပြီးတော့ဒီကနေ့မှပဲဝန်ကြီးဌာနတွေစီကိုပို့ဆောင်ပေးဖို့ဆောင်ရွက်နေကြပါတယ်။အင်ဒိုနီးရှားကကျွန်းနေပေါ်မှာတောင်တင်နေတဲ့မြန်မာနိုင်ငံသားတန်ခါတွေရဲ့လုံခြုံရေးဌာနပြန်နိုင်ရေးနဲ့ရောချင်းငွေရရှိရေးနောက်ဆုံးအခြေအနေတွေကိုတော့မတ်သိန်ဂီထိုက်စူးစီးတင်ပြပေးထားပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံကဗင်ဂျီနာကျွန်းပေါ်မှာလောက်ခလာစာမရဘဲကျွန်းပြုတ်ခိုင်းစေခံရသူမြန်မာနိုင်ငံသား184ယောက်တို့ကိုထပ်ပြီးရှာဖွေတွေ့ရှိခဲ့တယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေကိုအင်ဒိုနီးရှားအစိုးရနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့အင်ဒိုနီးရှားဆိုင်ရာမြန်မာတန်ယုံကပြောဆိုလိုက်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေတဲ့မြန်မာတန်ယုံကရုံးအုပ်ကြီးဦးလွင်ဦးကအခြေအနေကိုအခုလိုပြောပြပါတယ
်။ဗန်ဂျီနာကျွန်းမှာတော့ကျွန်တော်တို့ဟာတန်ယုံကအဖွဲ့နှစ်ယောက်သွားတာပေါ့နော်။သွားတော့အဲ့မှာ184ယောက်ဆိုတာတွေ့ခဲ့ပါတယ်ခင်ဗျ။နောက်ထပ်တွေ့တာပါလောလောဆယ်တော့ကျွန်တော်တို့အဲ့ဘက်မှာဟိုတချို့ကြတော့လေအဲ့မှာမိသားစုရှိတယ်တချို့ကြတော့လေလာစာမရသေးတော့ဘောနော်အဲ့အခြေအနေတွေကြောင့်တို့မလာနိုင်သေးတာဖြစ်ပါတယ်ကျွန်တော်တို့ကတော့ဒီဘက်ကိုဟိုလာဖို့အတွက်တော့ဟိုဟာကျွန်တော်တို့ပြောထားခဲ့ပြီးပါပြီ
ဗင်ဂျီနာကျွန်းပေါ်ကနေအနီးမှာရှိတဲ့လုံချုံရေးစိတ်ချရတဲ့တူရဲကျွန်းစီကိုကနဦးပို့ဆောင်ထားတဲ့မြန်မာနိုင်ငံသား282ဦးရှိနေနှင်ပြီးဖြစ်တာကြောင့်ကယ်ဆယ်ရရှိတဲ့စုစုပေါင်းမြန်မာနိုင်ငံသား455ဦးရှိသွားပြီဖြစ်ပါတယ်။ဗင်ဂျီနာကျွန်းပေါ်မှာလည်းအင်ဒိုနီးရှားဆိုင်ရာမြန်မာတန်ယုံက62ဦးတို့ဆက်ပြီးတော့ရှာဖွေနေတယ်လို့ပြောပါတယ်။လက်တလောတူရဲကျွန်းပေါ်ကိုပြောင်းရွှေ့ထားတဲ့မြန်မာတန်ခါသည်တွေအတွေ့လုံခြုံရေးအာမခံချက်ရှိပါတယ်လို့လည်းမြန်မာတန်ယုံကရုံးအုပ်ကြီးဦးလွင်ဦးကပြောပါတယ်
။လောလောဆယ်ကျွန်တော်တို့ဟာစစ်ဆေးထားတာမြန်မာဟိုငါးဘန်းသမား ဟိုက282ရပါခင်ဗျာလုံချုံရေးအခြေအနေကတော့အခု2ရဲ့ကျုံးမှာတော့လုံချုံရေးအခြေအနေဟိုအကုန်လုံးအဆင်ပြေပါတယ်ခင်ဗျာအဲ2ရဲ့ကျုံးကိုကျွန်တော်တို့ကရွှေ့ထားပြီးပါပြီခင်ဗျာ
ကဲဆဲထားသူမြန်မာနိုင်ငံသားတွေဌာနေပြန်နိုင်ရေးနိုင်ငံကူးလက်မှတ်တွေထုတ်ပေးနိုင်ဖို့အတွက်ကိုရေးအချက်လက်တွေနဲ့ဓာတ်ပုံတွေကိုသက်ဆိုင်ရာဝန်ကြီးဌာနတွေစီပို့ပေးနေတယ်လို့လည်းဦးလင်ဦးကပြောပါတယ
်သူတို့စီကကွန်တက်ဖုန်းနံပါတ်သူတို့မိသားစုတွေရဲ့ကွန်တက်ဖုန်းနံပါတ်တွေတော့တောင်းထားပါတယ်ခင်ဗျာတချို့လည်းဟို458နဲ့တချို့လည်း32ပေါ့နော်အဆက်တွေပြတ်နေတော့ကွန်တက်မရသေးပါဘူးခင်ဗျာလောလောဆယ်တော့ကျွန်တော်တို့သူတို့စစ်စေးဟိုမေးမြန်းနေတော့ပါခင်ဗျာကျွန်တော်တို့ဟိုဒီလီဂေးရှင်းအဖွဲ့လာတဲ့အချိန်မှာအဲ့ဒါတွေကိုကျွန်တော်တို့ဟိုအညီတိုင်းဆောင်ရွက်ဖို့ရှိပါလေခင်ဗျာအခုလောလောဆယ်တော့ကျွန်တော်တို့ဟိုအဲ့ဟာဟိုမြန်မြန်ပြန်ပို့ဖို့အတွက်ကိုကျွန်တော်မြန်မာပြည်ကနေပြီးတော့ delegation အဖွဲ့ကိုဖိတ်ထားလို့မြန်မာပြည်ကdelegation အဖွဲ့ကလာနေပါပြီခင်ဗျာဒီနေ့မနက်ပိုင်းဆိုရင်လာပြီပေါ့နော်လာပြီးတော့အဲ့ဟိုပို့ဖို့တော်ဘူးတို့ဟိုအတွက်အစီအစဉ်တွေကို delegation အဖွဲ့ကနေပြီးတော့တွားပြီးဆောင်ရွက်ဖို့ရှိပါလေခင်ဗျာ
ကျွန်းပြုတ်ခိုင်းစေခံရသူမြန်မာနိုင်ငံသားတွေကိုနိုင်ငံသားဖြစ်မဖြစ်စစ်ဆေးဖို့အမှန်တကယ်ကျွန်းပြုတ်ခိုင်းစေခံထားရသူတွေဟုတ်မဟုတ်စစ်ဆေးဖို့နဲ့ရော်ကျင်းငွေရရှိရေးအင်ဒိုနီးရှားအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့လူကုန်ကူးမှုတိုက်ဖျက်ရေးဌာနလူ့မှုကြီးကြပ်ရေးနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးပြည်လဲနေရာချထားရေးဌာနတို့ကတာဝန်ရှိသူကိုယ်စားလှယ်အဖွဲ့ဟာလည်းအင်ကာနေမှာအင်ဒိုနီးရှားနိုင်ငံကိုရောက်ရှိမှာဖြစ်ပြီးတူရဲကျွတ်နဲ့ဘင်ဂျီနာကမြန်မာတန်ခါတွေနဲ့တွေ့ဆုံစစ်ဆေးမှာဖြစ်ပါတယ်မြန်မာပါဝင်နိုင်ငံသားတွေကိုထိုင်းငါးဘန်းတင်မော်တွေကလောက်ခလာစာမပေးဘဲတန်ငါသေးတွေအဖြစ်ကျွန့်ပြုတ်ခိုင်းစေပြီးအင်ဒိုနီးရှားနိုင်ငံကဝေးလံခေါင်တည်တဲ့ဘင်ဂျီနာကျွန့်ပေါ်မှာထားရှိထားတာကိုအမေရိကန်သတင်းအေဂျင်စီ AP ကစုံစမ်းဖော်ထုတ်သတင်းရေးသားခဲ့ပြီးတဲ့နောက်မှာတော့ကျွန့်ပေါ်ကတန်ငါသေးတွေကိုအင်ဒိုနီးရှားအစိုးရကကယ်ဆယ်နေတာဖြစ်ပါတယ်မြန်မာပါဝင်နိုင်ငံသားတန်ငါသေးရီရဲ့လုံခြုံရေးကိုတော့အင်ဒိုနီးရှားအစိုးရကတာဝန်ယူထားပြီးနိုင်ငံတကာရွှေ့ပြောင်းအလို့သမားရေးရာအဖွဲ့ IOM ကလည်းအကူအညီပေးနေပါတယ်။ဒါ့ပြင်လည်းလောက်ခလာစာမရဘဲကျွန့်ပြုတ်ခိုင်းစေခံထားရသူတန်ငါသေးရီရော်ကြီးရရှိရေးကတော့မတိကျသေးပါဘူးရှင်
။မသိင်္ဂီထိုင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။ဒီနေ့ကတော့ကောဇာတက္ကရီ1389ခုနှစ်တကူးလားပြေကျော်ဆေးရဲ့မဟာအတာတကြံအချိုနေ့တင်းနာနေ့ဖြစ်ပါတယ်မြမရိုးရအတာတကြံပွဲတွေကိုမြမနိုင်ငံအနှံ့မှာဒီကနေ့ကနေစလို့စီစီကားကားကျင်းပနေကြပါပြီရန်ကုန်မန္တလေးနေပြီးတော့စတဲ့မြို့ကြီးတွေမှာရေကစားမန်းနှက်တွေဖွင့်နေပြီးတော့ရေကစားပွဲတွေဖျော်ဖြေရေးအစီအစဉ်တွေနဲ့အတာတကြံကိုစတင်ဆင်နွှဲနေကြတာပါအပြည့်အစုံကိုတော့ကိုဝင်းမင်းကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါဒီနေ့ရန်ကုန်တကြံမှာထူးခြားတာကတော့တကြံအချိုနေ့ဒီနေ့မှာတင်မနက်ကနေစပြီးမန်းတဲ့ကြီးတွေဖွင့်ကစီစီကကရေပက်ကစားနေကြပြီလို့အမှုပညာရှင်တူကပြောခဲ့ပါတယ
်ထူးခြားတာကတော့အရင်တော့မန်းတဲ့ကြီးတွေကဒီအချိုနေ့မျိုးကိုဟိုရေပက်ချင်းကိုမရှိဘူးရအဲဒီနေ့မှာပဲစဒီနေ့မှာစပြီးတော့သူကဒီအချိုနေ့မှာဒီလိုတကယ်အချာနေအချက်နေအတက်နေလို့ပုံစံမျိုးဟိုမန်းတဲ့တွေဖွင့်ပြီးရေပက်နေကြတာတွေ့ပါတယ်ဗျာတကြံတည့်ရတူးတဲ့သဘောဗျာ
ဒါအပြင်အလှပြကားတွေလည်းလွန်ခဲ့တဲ့နှစ်ရက်ထက်ကကျိုးပြီးတော့ထွက်ပြနေကြပြီလို့သူကဆက်ပြောပါတယ်
။အဲတန်ကျက်တိုင်တဲ့ကားတွေချိုပြီးကားတွေအကားအလှသဘောဝကားတွေကအဲတနည်းအားလောက်ထိကစပြီးတော့ချိုပြီးတွေစထွက်နေတာတွေ့ရတယ်ဗျ။သူတို့တွေကြည့်ရတာဟို၃ရက်ထက်နဲ့မလုံးတော့ဘူးနဲ့တွေ့တယ်သူဈေးစကမကြည့်မှဆိုလို့နဲ့တွေ့တယ်ဗျ။ဒီလိုခေါမလဲသူကကြာမှာသူချိန်နဲ့လုပ်ပေးတဲ့သဘောပေါ့။ဘာတနည်းလက်မှတ်ဖို့တွေကပုံမြင့်လာတော့ဒီနေ့ဆိုရင်သူကဟိုဘလူးခေါမလဲအချိုနည်းကစပြီးတော့ပြည့်ပြတဲ့သဘောဖြစ်သွားတာပေါ့နော်။
ဘာကြောင့်မလို့အခုလိုဒီတကြံမတ်တက်မှာရေပက်ခါတွေပို့ပြီးဈေးတက်လာပါလဲလို့မေးရမှာ
တက်သွားတယ်တော့ဗျာအဓိကတော့အဲ့တကြံမတ်တက်ပါမစ်ပေါ့ဆော့လုခွင့်ပါမစ်ပေါ့နော်အဲ့ပါမစ်ကြီးကတနေ့တည်းနဲ့တက်လာတယ်ပေါ့မနေ့ကဆို200 300လောက်ပဲကျွန်တော်တို့တည်တယ်ဒီနေ့ဆိုရင် 600 900 တချို့မတ်တက်ဆိုရင် 800 လောက်ထိ 850 လောက်ထိဖြစ်သွားတယ်လို့ကျွန်တော်ကြားတယ်ပေါ့ဗျာ
တင်း800ပေါ့နော
်အဲ့ဒီပါမစ်ပေါ့အဲ့ပါမစ်ပေါ့အဲ့ပါမစ်ကြီးကလည်းဘယ်ကဘလို့ထွက်ပြီးတော့ဘလို့ဖြစ်နေလဲတော့မသိဘူးပေါ့တင်းစားထဲမှာတော့တရားဝင်ဘသူရှောက်ရှောက်ကြမ်းမနာကိုပြေးပါမယ်ပေါ့အဲ့လိုပြောပြီးတော့ဟိုလုတ်ပြီးတော့တကယ်တမ်းကျတော့အဲ့လိုမျိုးတိုးတိတ်နဲ့ဟိုနော်ဟိုမောင်ဟိုဈေးခွက်ပုံစံမျိုးဖြစ်သွားတယ်ပေါ့နော
်ဒါအပြင်ဒီနေ့ရန်ကုန်မှာနောက်ထူးခြားချက်ရှိတာတခုကတကြံတွင်ကားပိတ်ဆို့မှုနဲ့အောင်မန်တက်တွေခွဲဆောက်ခွင့်ပြုတာအပြင်အစီကားဆုံးနေရာတွေဖြစ်လေရှိတဲ့နေရာတွေလမ်းမကြီးတွေမှာတလန်းပေါင်းသတ်မှတ်ထားတယ်လို့ဒီအနုပညာရှင်ကဆက်ပြောပြပါတယ
်အရင်တော့ဆိုရင်ကျွန်တော်တို့ဒီရန်ကုန်မြို့ရဲ့လမ်းတွေရဲ့အလဲကောင်မှာတုံးနေမရှိဘူးရလေကောင်မှာကျွန်တော်တို့ဟိုကွန်ကရစ်တုံးနေပေါ့ဗျာဒီနေ့ကတော့ကွန်ကရစ်တုံးနေရှိသွားတဲ့အတွက်အဲနှစ်လမ်းပေါင်းလမ်းနေမှာဟိုဘက်ဒီဘက်နှစ်လမ်းပေါင်းသွားတဲ့လမ်းနေမှာအခုဆိုတလမ်းပေါင်းဖြစ်ကြောင်းလိုက်တာများတယ်ဥပမာကျွန်တော်တို့ကဘာကြီးဖျားလမ်းမကြီးဆိုရင်ကျွန်တော်တို့မြူတဲ့ဘက်ကအလာပေါ့အဲ့ဘက်က one way သူတို့လုတ်လိုက်ဒီနေ့ကစပြီးတော့အဲ့လိုလုတ်လိုက်တယ်ဗျာလုတ်လိုက်တော့ညဘက်ချမ်းကကားတွေကမန်တက်ကိုဝင်နေဘယ်ဘက်ချမ်းကဒီကဖြတ်တန်းဖြတ်လာကားတွေဖြစ်သွားတော့မစိုးဘူးဗျာအဲအရင်ကတော့ဟိုဘယုတ်ဒုက္ခမနိုင်ဘူးပေါ့နော်ဒီနေ့လည်းဆင်းရဲတရားရှိပါတယ် ကားတွေကတော့များပါတယ်ခင်ဗျဒီနေ့လည်းတော်တော်များပါတယ်လူတွေကအရင်ကစားဒီနေ့ပူပြောကြတယ်ဗျပူပြောပြီးတော့နည်းနည်းအစင်းနှင်းညင်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်ရန်ကုန်လူတွေကလေအဲ့ဒီကူတော့ကြီးကြီးဖို့ကောင်းပါတယ်အဲနည်းနည်းဟိုဘယုတ်ဒုက္ခတွေတော်တော်လေးနေတော့ပါတယ်အဲ့ဒါတော့ကျွန်တော်မြင်ပါဘောနော်ဒီကလိုဘယုတ်ဒုက္ခများတယ်ဒါပေမဲ့အခုဒီနေ့ကတော့ကျွန်တော်မြင်ပြောရရင်မနက်ထိုင်တဲ့လူကြီးနဲ့ကားနဲ့ထိတဲ့လူကြီးဆိုရင်မနက်ထိုင်တဲ့လူကြီးပူများလာတယ်လို့ကျွန်တော်ထင်ပါတယ်
အဲ့တော့ရန်ကုန်မြို့ပြင်မန္တလေးတကြံမှာလည်းအရင်လိုပဲအကျိုးနဲ့ညနေပိုင်းမှာအစီအကားဆုံးဖြစ်ခဲ့တဲ့ကျုံးပတ်လေကမန္တကြီးတွေစဖွင့်ပြီးရေကစားခဲ့ကြတယ်မန္တလေးကိုရောက်နေတဲ့အဆိုတော်မတ်မီမီဝင်းဖေကပြောပြပါတယ
်ဒီနေ့ကအကျိုးနဲ့ဆိုတော့လေဟိုညနေပိုင်းမှာပဲလေဟိုစပြီးတော့မန္တလေးစဖွင့်တာဆိုတော့တိတ်တူးစကားတော့ဒီနေ့ဖို့တော့မတွေ့သေးပါဘူးနေ့လည်းကကြည့်တော့ရာသီဥတော်တော်တော်လေးပူတယ်ဒီညနေပိုင်းကျတော့နည်းနည်းအေးသွားပါပြီဟိုအဲ့ချိန်မှာဖွင့်တာဆိုတော့နော်ဒီတက်လေမနေ့မနေ့တင်လောက်မှပဲများမှာပ
ါမမမီဝင်းဖေကပဲမန္တလေးမြို့ကိုရုပ်ရှင်သရုပ်ဆောင်တွေလည်းအများကြီးရောက်ပြီးဖျော်ဖြေနေကြတယ်လို့ဆက်ပြောပြပါတယ
်ဟုတ်အများကြီးရောက်နေပါတယ်ဆိုတော်တွေလည်းအများကြီးရောက်တယ်ရုပ်ရှင်ဖွဲ့တွေလည်းအများကြီးရောက်နေပါတယ်ဆိုတော်တွေကတော့စုံတင်ပါဂရီဟမ်ဆိုင်းဂျီမင်းမီးရဆိုလဲဟိုမခိုင်ဟိုထွင်းဘရာဗိုတို့ဟိုစခိုင်တင်းစီတို့ရောက်နေကြပြောပါတယ
်အခုချိန်ထိတော့စပြီးစီကားလာနေတဲ့ကြံမှာမတော်တဆထိခိုက်မှုတွေနဲ့ရန်ဖြစ်မှုတွေနဲနေတာတွေ့ရသေးတယ်လို့မြို့ကန်တွေကထောက်ပြနေပေမဲ့နောက်လာမယ့်နေ့တွေမှာလည်းပုံမှန်စီကားလာတာမျိုးဆက်ဆောင်ကြည့်အောင်မယ်လို့ရန်ကုန်နဲ့မန္တလေးမြို့ကမြို့ကန်တွေကပြောနေကြပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုလိုမျိုးမြန်မာနိုင်ငံတဝန်းတကြံကာလနှစ်တကူပွဲတော်ကျင်းပနေကြချိန်မှာပဲမြမရိုးရအတာရေသပင်ပွဲတော်ရဲ့တင်ကေတဖြစ်တဲ့တန်ကြက်ထိုးဖျော်ပြမှုတွေတဲ့ထူးထူးခြားခြားဆိုသလိုလက်ရှိမြမနိုင်ငံရေးကိုထင်အပ်စေတဲ့ဖန်တီးမှုတွေကိုလည်းတွေ့နိုင်ရပါတယ်တက္ကသိုလ်ကျောင်းသားများတမကအဖွဲ့တက္ကသကျောင်းသားတွေရဲ့ဒီနှစ်တန်ချက်မှာတော့မကြသေးခင်တုန်းကပညာရေးပြုပြင်ပြောင်းလဲရေးတောင်းဆိုဆန္ဒပြခဲ့ကြရင်းနဲ့အာဏာပိုင်တွေရဲ့အင်အားသုံးဖြိုခွင်းတာကိုခံခဲ့ရတဲ့ကျောင်းသားတွေရဲ့ပညာရေးလှုပ်ရှားမှုကိုလည်းဂုဏ်ပြုတန်ချက်ထိုးခဲ့ကြပါတယ်တက္ကသကျောင်းသားတွေရဲ့တန်ချက်ဖျော်ဖြေမှုနဲ့ပတ်သက်လို့တင်ဆက်ပေးခြင်းပါတယ်ရှင်မြမနှစ်တကူမဟာအတာတကြံတကြံအကျိုးနေ့မှာတက္ကသိုလ်ကျောင်းသားများတမကအဖွဲ့တက္ကသကျောင်းသားလူငယ်တွေရဲ့ဒေါင်းတို့မျိုးဆက်တန်ကျက်အဖွဲ့ဟာရန်ကုန်မှာဖိတ်ကြားထားတဲ့မြို့နယ်တွေနဲ့ရေကစားမှန်းနဲ့တွေမှာလိုက်လံဖျော်ဖြေနေပြီဖြစ်ပါတယ်ဒီနေ့မှာတော့ဒေါင်းလုံမျိုးဆက်တန်ကြက်အဖွဲ့ဟာခေါတောင်းလက်ပတ်နီးနဲ့ပင်ဒီအင်းကြီးရောလုံကြီးတွေကိုစင်တူဝစ်ဆင်ကြမှာဖြစ်ပြီးသူတို့တီဆိုဖျော်ပြမဲ့တန်ကြက်တွေကိုစင်စာမတင်မဲနဲ့လွတ်လပ်စွာလှုပ်ဆောင်ခဲ့ကြတယ်လို့ဆိုပါတယ်ဒေါင်းလုံမျိုးဆက်ဆိုတာစစ်မှန်သောဒီမိုကရေစီရရှိရေးနဲ့ပြည်သူတွေအတွက်ဖွဲ့စည်းထားတာဖြစ်တယ်လို့ဒေါင်းလုံမျိုးဆက်တန်ကြက်အဖွဲ့ကကိုရဲစာနီထွန်းက VOA မြန်မာပိုင်းကိုအပြောပါတယ
်ကျွန်တော်တို့ဒီတက္ကသိုလ်ကျောင်းသားတမကတက္ကသပေါ့နော်တက္ကသကျောင်းသားတွေရဲ့လှုပ်ရှားမှုပေါ့ဒါကျွန်တော်တို့ဒီနှစ်တိုင်းပဲကျွန်တော်တို့ဒေါင်းလုံဆက်နေတယ်ကျွန်တော်တို့လယ်ဒီမောင်မျိုးတွေမှာကျွန်တော်တို့ဒီ
2015ဒေါင်းတို့မျိုးဆက်တန်ကြက်မှာပါတဲ့တန်ကြက်စာသားတချို့ကတော့တက္ကသကျောင်းသားတွေကိုယ်တိုင်ချီတက်လမ်းလျှောက်တောင်းဆိုခဲ့ကြတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆိုင်ရာကျောင်းသားတပိတ်အရေးအခုလက်ရှိမြန်မာနိုင်ငံတွင်းဖြစ်ပျက်နေတဲ့ပြည်သူတွေရဲ့လူမှုဘဝအဆုံးဆုံးနိုင်ငံရေးစီးပွားရေးလူမှုရေးစားတဲ့လူမှုခန်းစားချက်တွေနဲ့ထင်ဟပ်အောင်လို့တက္ကသကျောင်းသားတွေကတန်ကြက်စာသားတွေနဲ့ဖွဲ့ဆိုထားကြတာဖြစ်တယ်လို့ကိုရဲစာနီထွန်းကအခုလိုပြောပါတယ်
တခြားကတော့ဗျာဟိုတခြားရောစုံနေတာဟိုပညာရေးပါတယ်လို့ဟိုကျွန်တော်တို့ဒီခြားလူတွေလက်ရှိမှာဖြစ်နေတဲ့ဒီ current situation ကိုလည်းမပြောင်းတော့ဖော်ပြရတယ်လေဟိုမှာဟို free of free ကိစ္စတော့ကျွန်တော်တို့ဒီကိုပါကြီးလက်ကောင်တော့လက်ကောင်တော့တခင်းနဲ့ကျွန်တော်ဒီမှာဖြစ်နေကိစ္စတွေဆက်လက်ရှိပွဲကိစ္စတွေအားလုံးပေါ့ဆက်လုံးပေါ့ပညာရေးတမိန်တော်ကိစ္စတွေတော်များတခြားကမှာပါတယ်ဗျာ
ဒေါင်းတို့မျိုးဆက်တန်ကြက်ဖျော်ပြရေးကနှစ်ဖူးစီမှာတော့ဗိုလ်ချုပ်အောင်ဆန်းရုပ်ပုံကားချက်ကိုချိတ်ဆွဲထားပြီးတက္ကသိုလ်ကျောင်းသားများတမကတက္ကသဒေါင်းအမှတ်တစိမ့်နဲ့တန်ကြက်ထိုးလို့တန်လျက်ကျိုးစီဆိုတဲ့စာသားတွေရေးထိုးထားတာဖြစ်ပါတယ်။ကျောင်းသားတွေဟာခမောက်တလုံးခေါတောင်းလက်ပတ်တစ်ခုတပြေတစ်ခတ်နဲ့ဖက်နဲ့တရံခေါတောင်းအလံကိုဆောင်လာပြီးတော့ချီတက်လာတဲ့အချိန်မှာကျောင်းသားတွေရဲ့ဥကောင်းကိုသာရိုက်လို့ရမယ်။ဉာဏ်ပညာကိုတော့ရိုက်လို့မရဘူး။ကျောင်းသားတွေတောင်းဆိုနေတဲ့ပညာရေးကိုတော့လက်ထိတ်ခတ်ပါ။ဉာဏ်ပညာကိုတော့လက်ထိတ်မခတ်ပါနဲ့။ဘာတွေကိုဘယ်လိုပဲကြပါစေဉာဏ်ပညာကိုမကြက်ဖဲနဲ့စင်စာမဖြတ်ဖို့လိုတဲ့စသဖြင့်ဒီနှစ်2015ခုနှစ်အတွက်ဒေါင်းတို့မျိုးဆက်တန်ကြက်အဖွဲ့ကအထူးတန်ကြက်တွေထိုးခဲ့ကြတာဖြစ်တယ်လို့လည်းတက္ကသကပြောပါတယ
်ကျွန်တော်တို့လုံးဝစင်စာမတင်ပါဘူးကကျွန်တော်တို့ဒေါင်းမျိုးဆက်တန်ကြက်အဖွဲ့ဆက်ဖွဲ့တွေကစပြီးဒေါင်းမျိုးဆက်စပြီးစပ်ဖို့စတယ်လည်းဘယ်တော့မှတန်ကြက်စီစီစီစီမတင်ဘူးကျွန်တော်တို့လူငယ်တွေစူးစမ်းပေါ်တာ
လုတ်လုတ်တာပေါ့ဗျာကြည့်ကြပါလားလုတ်ခဲ့တာတော့ဆိုတော့ကျွန်တော်တို့အတွေ့အကြုံအသက်အရွယ်ရကျွန်တော်တို့ရဲ့ဟိုသူလူမညာစကားမူညာချိုးတာလူကောင်းလုံလိုက်ပါလေတော့ကြိုးစားကြည့်ကြတာပဲ
တက္ကသကျောင်းသားတွေဦးစီးတဲ့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ဟာရန်ကုန်တိုင်းရေးကူညီမှုအသင်းရုံးမှာတန်ချက်တိုက်ခဲ့ကြပြီးတော့ဧပြီလ12ရက်နေ့ကနေစလို့ရန်ကုန်တိုင်းမော်ဘီရွှေညဝါဆရာတော်ကျောင်းတိုင်းနဲ့ပဲခူးတိုင်းရွှေမော်တော်ရွှေသားလျောင်းနေမှာစတင်ဖျော်ဖြေခဲ့ကြပြီးတော့ဒီကနေ့တကြံအကြိုနေ့ကနေစလို့ရန်ကုန်မြို့မှာလိုက်လံဖျော်ဖြေနေကြပြီးတကြံတွင်ကာလတစ်ခုလုံးမှာလည်းဖိတ်ခေါ်တဲ့မြို့နယ်တွေမှာလိုက်လံဖျော်ဖြေကြမယ်လို့သိရပါတယ်ရှင
်
တက္ကသကျောင်းသားတွေရဲ့တန်ချက်ဖျော်ဖြေမှုကိုနားဆင်ခဲ့ကြပြီးတဲ့နောက်မှာတော့ဒီကနေ့ကြာရောက်တဲ့မဟာအတာတကြံအကျိုးနေ့မှာ VOE ရဲ့သောတာရှင်တွေအတွက်တကြံတေးတချင်းလေးတပုတ်နှစ်တကူလက်ဆောင်ပါခြင်းပါတယ်ရှင်တကြံချစ်သူတွေအတွက်အစိုးရမေရွက်ဝါတီဆိုထားတဲ့ညိုများဆိုတဲ့တချင်းလေးကိုနားဆင်ကြည့်ကြရအောင်ပါနော် သောတာရှင်ဤအတာတကြံကာလမှာစိတ်ချမ်းသာခြင်းကိုယ်ဤချမ်းသာခြင်းနှင့်ပျော်ရွှင်ချမ်းမြေ့ကြပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဖီယိုအမေကန်အတန်ရဲ့တနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နေရတာဖြစ်ပါတယ်ဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညာချမ်းပါရှင် VOA American အတန်ရဲ့2015ခုနှစ်ဧပြီလ13ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ည10နာရီအထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဇက်တိုက်ထုတ်လွှင့်ပေးမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိသလိုသူယုံကြည်ရအစီအစဉ်မှာဆိုရင်တော့
မြန်မာလူမျိုးတွေဟာဘယ်နေရာဘယ်ဒေသရဲ့ရောက်ကိုမြန်မာယဉ်ကျေးမှုမေ့တင်မှုဆိုတာပါပဲအခုခင်မှာကိုရီးယားကားတို့အနောက်သင်းရွှေ
မကြခင်မှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်အခုရုံဆုံးတင်ဆက်ပေးမှာကတော့စီးပွားရေးခန္ဓာဖြစ်ပါတယ်အနာဂတ်ကမ္ဘာနိုင်ငံရေးနဲ့စီးပွားရေးလောကမှာအဓိကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်လာဖို့လားလားရှိနေတဲ့ AIIB အာရှအခြေခံအဆောက်အဦးယင်းနှိမ့်ညွတ်မှုဘဏ်မှာအဖွဲ့ဝင်အဖြစ်နဲ့ရှောက်ထားတဲ့နိုင်ငံတွေထဲမြန်မာနိုင်ငံလည်းပါဝင်ပါတယ်ဒီဘဏ်ကိုတည်ထောင်ဖို့ကမကဋ္ဌပြုထားတဲ့တရုတ်နိုင်ငံကမတ်လ31ရက်နေ့ကိုအဖွဲ့ဝင်အဖြစ်နဲ့ရှောက်ထားခွင့်နောက်ဆုံးရက်အဖြစ်သတ်မှတ်ခဲ့တဲ့ဒီဘဏ်ဟာအမေရိကန်ကနေဦးဆောင်တဲ့ကမ္ဘာဘဏ်လို့နိုင်ငံတကာငွေကြေးအဖွဲ့အစည်းကြီးတွေကိုစိန်ခေါ်ဖို့အတွက်တရုတ်အစိုးရကစင်ပြိုင်အဖွဲ့အစည်းဖြစ်နေတည်ထောင်ခြင်းဖြစ်တဲ့ဆိုတဲ့စိုးရိမ်မှုတွေလည်းထွက်နေတာပါစတင်တည်ထောင်သူအဖွဲ့ဝင်နိုင်ငံလည်းဖြစ်တရုတ်နိုင်ငံနဲ့နိုင်ငံရေးစီးပွားရေးအရာထိတွေ့ဆက်ဆံမှုအများဆုံးလည်းဖြစ်တဲ့မြန်မာနိုင်ငံအတွက် DAIIB ဘဏ်ကနေပြီးတော့ဘလို့အကူအညီတွေပေးနိုင်ပါတယ်ဆိုတာကိုသမရဦးသိန်းစိန်ရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်တဦးလည်းဖြစ်တဲ့ဒေါက်တာဇော်ဦးနဲ့ဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းအစီအစဉ်ကိုတော့ဒီသတင်းမှရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလိုင်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
AIIB ဘဏ်ကိုမြန်မာနိုင်ငံကချိကတ်တဲ့ပုံစံကဘယ်လိုမျိုးလဲခင်ဗျဘယ်လိုစဉ်းစားပြီးတော့ချိကတ်တာလဲတပေါ်ပါဝင်ဖို့ပေါ့နော်ချိကတ်တယ်ဆိုတော့ဒီဘဏ်ထဲမှာ
ပါဝင်တာတော့ဟိုပါပေါ့နော်ကျွန်တော်တို့လိုအပ်ချက်ကလည်းသွားပြီးတော့ကိုင်းရင်မှုရှိတယ်နောက်တစ်ချက်ကလည်းပြည်ထောင်စုနိုင်ငံအင်းညာချင်းနိုင်ငံထဲမှာအရေးပါတဲ့အင်းညာချင်းနိုင်ငံဖြစ်နေတော့ကျွန်တော်တို့ဘက်ကလည်းဒါကိုအရေးတည်ယူပဲစဉ်းစားရမှာပေါ့နော်ဒီနိုင်ငံရေးဟိုထက်မတွေ့ဘူးတော့စီးပွားရေးရဆိုရင်ပြည်ထောင်နိုင်ငံဟာတပေါ်ပေါ်မှာဒုတိယအင်အားကြီးဆုံးနိုင်ငံစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာတယ်။ကျွန်တော်တို့ဒီမှာပဲအင်အားကြီးဖြစ်သလိုအခုကျွန်တော်တို့ဈေးကွက်ကိုဖွင့်လိုက်တဲ့စီးပွားရေးပြည်ပြောင်းလဲမှုလုပ်ငန်းတွေမှာလည်းပြည်ထောင်ဈေးကွက်ကိုကျွန်တော်တို့ချင်းကပ်နိုင်ရတယ်။မတန်မှအရေးပါတဲ့မဟာဗျူဟာဖြစ်နေတဲ့ခက်တော့ဒီအချက်တရားလုံးကိုခြေခံပြီးစဉ်းစားရင်ဒါကျွန်တော်တို့ဒီအဆုံးဖြတ်ချက်ဟာဒီလိုပဲချလိမ့်မယ်ဆိုတဲ့အဖြစ်ထောက်ပါလိမ့်မယ်။အနောက်တစ်ချက်ကလည်းဒီဆုံးဖြတ်ချက်ချတဲ့ဟာမှာအဓိကအရေးကြီးတဲ့စိတ်စော်ချက်တစ်ခုကတော့ဒီအာဆီယံတစ်ခုလုံးအနေနဲ့စဉ်းစားချက်ဟာဒါအရေးပါတဲ့စဉ်းစားချက်ဖြစ်ပါလား။အဲ့တော့အာဆီယံတစ်ဖွဲ့လုံးကဒီမှာပါဖို့ဆုံးဖြတ်လိုက်တဲ့အခါမှာကျွန်တော်အနေနဲ့လည်းအာဆီယံစီးပွားရေးဝန်ကြီးမှာလည်းဝင်ပြီးလုပ်ကြမယ်ဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့ဒါဟာဒီတိုင်းပဲဆုံးဖြတ်ရတော့မယ်ဆိုတဲ့ဟာပို့ပြီးတော့ရှင်းလင်းသွားပါလိမ့်မယ်။အဲ့တော့အရေးကြီးတာလေဒါအရေးကြီးတဲ့ဆုံးဖြတ်ချက်ပဲစဉ်းစားစရာဆက်စော်ချက်တရားလိုပြောလို့ရပါလား
။ဟုတ်ကဲ့ဒါဆိုလို့ရှိရင်အာဆီယံတစ်ဖွဲ့လုံးကလည်းမူချပြီးတော့ဒီအဖွဲ့ဒီဘော AIIB ဘဏ်မှာပါဝင်မယ်ဆိုပြီးတော့မူချလိုက်တဲ့သဘောရှိတယ်ပေါ့
။ဟုတ်ပါတယ်ဟုတ်ပါအဲ့ဒီစားကျွန်တော်တို့အာဆီယံစီးဝေးမှာဟိုကဒီရောင်းဆွေးနွေးပါလား။
ဟုတ်ကဲ့ဒီဟိုမတ်လ31ရက်နေ့မှာဖွဲ့ဝင်ဖြစ်လျှောက်ဖို့နောက်ဆုံးရသတ်မှတ်ထားတာလည်းပြည်သွားပြီဆိုတော့မကြခင်လပိုင်းနေ့အတွင်းမှာလည်းဒီဘဏ်နဲ့ပတ်သက်တဲ့မူပေါင်းတွေကိုချမှတ်သွားမယ်ဆိုပြီးတော့တရုတ်အစိုးရကကြံပြင်ပြောထားတာရှိတယ်ဆိုတော့ဒီဟိုပေါ်စတင်တည်ထောင်တဲ့နိုင်ငံအဖွဲ့ဝင်အခုဆိုရင်40ကျော်သွားပြီပေါ့နော်လျှောက်ထားကြတဲ့အဖွဲ့ဝင်နိုင်ငံတွေတရုတ်နိုင်ငံဘက်ကလည်းလက်ခံထားတဲ့အဖွဲ့ဝင်နိုင်ငံတွေ40ကျော်သွားပြီဆိုတော့ဒီနိုင်ငံကခေါင်းဆောင်တွေမကြခင်မှာတွေးကြမယ်ဒီဘဏ်ကြီးကိုဘယ်လိုရှေ့ဆက်သွားကြမလဲဆိုတော့မူဝါဒတွေကိုချမှတ်ကြမယ်ဆိုတော့မြန်မာနိုင်ငံကလည်းကိုယ်စားလှယ်တက်ပြီးတော့ဒီဟာမှာဆွေးနွေးကြရမှာပဲလေအဲ့လိုမျိုးဆွေးနွေးတဲ့အခါမျိုးမှာ တဘောကိုဇော်ဦးဆိုရင်လည်းဒါစီးပွားရေးပညာရှင်တယောက်အနေနဲ့သမရအကြံပေးတယောက်အနေနဲ့ဘလို့မျိုးတွေများပါဝင်သင့်တယ်လို့အကြံပေးမလဲပမာနိုင်ငံကိုစားပြုပြီးတော့မြန်မာနိုင်ငံရှုထောင့်ဘက်ကကြည့်ပြီးတော့ပေါ့
ဟုတ်ပါဗျာအဓိကတော့ဒီနိုင်ငံကကျွန်တော်တို့မှာရေးချီးတဲ့ဒီခြေကံဆောင်စီမံချက်ကြီးတွေလာပြီးတော့လုပ်ထားရရှိပါတယ်လုပ်ထားရရှိတဲ့အခါမှာဒါသူတို့ဒီရင်တော့စဉ်းစားတဲ့ပုံစံတော့သူတို့ဘဟုပြုပြီးစဉ်းစားတာပေါ့နော်အဲ့တော့ဥမာပြင်ပိုင်လိုင်းသူတို့တွေ့တယ်ဆိုရင်ဒါသူတို့မဟာယူဟာရွေချက်တွေကိုဘ ഹു ပြုပြီးစဉ်းစားပြီးတော့ဒါပိုင်လိုင်းကိုကျွန်တော်တို့ရှင်းလာဆောက်တာပေါ့ဗျာအဲ့တော့ကျွန်တော်တို့နိုင်ငံရဲ့လူဝတ်ချက်နဲ့ကြည့်မယ်ဆိုရင်တော့ပိုင်လိုင်းနဲ့ဆိုင်ရင်ဒီပိုင်လိုင်းပြရပေါ့မယ်ဒီအမြန်လမ်းမကြီးလိုဟာမျိုးဒါကျွန်တော်တို့တွေ့ပူကြီးကြည့်တာပေါ့နော်အဲ့တော့ဒီလိုဟာမျိုးဖွင့်ဝင်နိုင်ငံတွေဖြစ်လာပြီးဒီ founding member တွေဖြစ်လာပြီးရှင် founding member လည်းတခုဖြစ်တယ်ကိုယ်နဲ့လည်းအင်းညာချင်းနဲ့ဖြစ်တယ်။အင်းညာချင်းဖြစ်တဲ့အတွက်ကြောင့်မလို့အင်းညာချင်းနေမှာပါရတော့မှအင်းညာချင်းနိုင်ငံနေမှာကောင်းမွန်တော့မှဘေးရနိုင်ငံနေမှာလည်းဒီပို့ပြီးတော့အကျိုးရှိတယ်ဆိုတော့ရွေချက်ကိုလည်းဒါပြည်နိုင်ငံဘက်ကစဉ်းစားဆိုင်အောင်ပေါ့ကျွန်တော်ဘက်ကသင်ပြပေးဖို့လိုပါတယ်အဲ့ဒါဘာလဲဆိုတော့ဒီရုံးနိုင်ငံမှာခြေကံဆောက်ဦးနေတဲ့ပတ်သက်တဲ့ဒီလိုမျိုးနိုင်ငံမျိုးတွေလုံးနိုင်နေဒီမှာကလည်းစဉ်းစားမယ်ရှင်ကျွန်တော်နိုင်ငံကိုဒါပရမဟိုဟာပေါ့ပူဇော်ပေးနေတယ်လေစဉ်းစားလို့ရတယ်။ငါကျွန်တော်နိုင်ငံရဲ့အလားအလာအမတန်ကောင်းတဲ့အတွက်ကြောင့်
။ဘာဖြစ်ဖြစ်ဒီဘန်ကြီးကတော့ဒါမဖြစ်မနေဒါဖြစ်သွားတော့မှာပဲ။ဟိုဟာတရုတ်နိုင်ငံကလည်းအခုလက်ရှိအနေထားရဆိုရင်ကမ္ဘာမှာဒုတိယစီးပွားအင်အားအကြီးဆုံးနိုင်ငံဆိုတော့သူလုံးမယ်ဆိုရင်တော့ဘာဖြစ်ဖြစ်သူ့ဘက်ကတဏိဌာချထားရင်တော့ဘယ်လိုငါမဆိုအကောင့်တွေဖော်လို့ရမယ်အနေထားမှာရှိနေတာ။ဟိုနောက်ပြီးတော့စီဝါရေးအရာလဲသူ့ကိုရှင်းနိုင်တဲ့သူကသိမရှိသလောက်ပဲကမ္ဘာနံပါတ်1လို့ပြောနေတဲ့အမေရိကန်နိုင်ငံဆိုတာဒါမှတရုတ်ဘက်မှာအများကြီးမိခိုးအားထားနေရတဲ့အနေအထားရှိတာကိုစီဝါရေးအရာကြည့်ရင်လေဒါပေမဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအရလူထုရဲ့တရုတ်ဘက်မှာမြင်နေတဲ့အနေအထားတွေအရဆိုလို့ရှိရင်ဒီတရုတ်ဘက်မှာများထပ်ပြီးတော့ကျေးဇူးတင်စရာထပ်တိုးလာမလားအဲ့လိုမျိုးအတွက်ကောစဉ်းစားကြဘက်ဖိုင်ယာပေါ့နိုင်ငံရေးအရပေါ့နော်ကျွန်တော်ပြောတာလက်ရှိဖြစ်နေတဲ့အနေအထားနဲ့ချိန်ပြီးတော့ကြည့်ကြည့်တာနိုင်ငံရေးအရဟောပေါ့စန့်ကျင်ဘက်အရလက်တွေများထွက်လာစရာအကြောင်းရှိမလားဟိုနောက်တစ်ချိန်မှာတော့လူတို့ရဲ့ဟိုနိုင်ငံရေးအမြင်ပြောင်းသွားပြီးတော့လူတို့ရဲ့တရုတ်ပေါ်လက်ရှိရှိနေတဲ့အယူအဆပြောင်းသွားတယ်ဆိုတော့တမျိုးဖြစ်မှာပေါ့နော်ဒါပေမဲ့လက်ရှိအနေအထားရဆိုအဲ့လိုဖြစ်နေတော့အဲ့ဒါကောဘယ်လိုဖြစ်လာမလဲ
ဟိုပေါ့လေအဲ့ဒီကိစ္စကလည်းကျွန်တော်ခွန်းသားတစ်ခုရေလို့ပဲပြောချင်ပါတယ်ဆိုတော့ခွန်းသားကဒါပြန်လေတိဆောက်တဲ့ဟိုယုံကြည်မှုကိုပြန်လေတိဆောက်အောင်ခွန်းသားတစ်ခုပေါ့နော်အဲ့တော့ဒီတရုတ်နိုင်ငံကဒီတစ်ခါကြရင်တော့ပုံပြီးတော့ဟိုဒီကြီးကြီးနဲ့ကျွန်တော်တို့ရှိမှာရင်းနှီးမြှုပ်နှံမှုကိုတို့ဖို့အခွင့်အလမ်းတစ်ခုရလာတယ်လို့ပြောလို့ရတာเนาะကြည်ရည်သူကသာစနစ်စကြနဲ့တမတမကြကြနဲ့တင်းမြတ်တတလုပ်ပေးမယ်ဆိုရင်ဒါကျွန်တော်တို့ရဲ့ရေရှည်အတွက်မတမကောင်းမွန်တဲ့အခွင့်အလမ်းတွေထပ်ပြီးတော့ပေါ်လာမှာပေါ့เนาะအဲ့ခါကျရင်နိုင်ငံနိုင်ငံဖြစ်ကြည့်ဆိုတဲ့ဟာလည်းအလိုတရားဖြစ်လာပါပေါ့เนาะနိုင်ငံဖြစ်ကြည့်ကဒီစားရပုံမှန်တဲ့အပေါ်ရန်တွန်းနေတာမဟုတ်တော့ဘဲနဲ့တကယ်ဟိုကြည့်ရရတော့လုံးနိုင်တဲ့အနေအထားတွေထွက်လာလိမ့်မယ်လို့ထင်ပါတယ်အဲ့တော့တစ်ဖက်ကလည်းကျွန်တော်တို့ဒီရှိုးအဘက်ကလည်းဒါဒီသူရဲ့သဘောထားကတော့ဒီတရုတ်နိုင်ငံတရုတ်ရှိုးကတရုတ်လူမျိုးဆိုတာထက်သူတို့လူကဟိုပြီးခဲ့တဲ့ခေတ်ကဆောင်ရွက်ခဲ့တဲ့လုပ်ပုံလုပ်နည်းတွေနော်သူတို့ရင်းနှီးမြှုပ်နှံခဲ့တဲ့ဒီမှန်ချက်တွေသူတို့ဆက်ဆံခဲ့တဲ့နေထားတွေဒီဟာတွေကိုကျွန်တော်တို့နိုင်ငံကဒီလူများစုကမနှိမ့်ရဘူးမတင်ရဘူးအားမရဘူးလို့ကျွန်တော်ထင်ပါတယ်အဲတော့ဒီဟာတွေကိုပြင်ထင်မှုဆိုရင်အခုလိုပို့ပြီးတော့ပေါင်းမွန်တဲ့စာနမူနာကောင်းကိုခြေခံတဲ့ဒုပုံလုံးကြီးအစ်စ်တွေဆက်ဆံရေးအစ်စ်တွေနောက်ပြီးတော့ဒီစံလုံးဝတည်တည်နဲ့ဆောင်ရမယ်ဆိုရင်ခုနပြောတဲ့ဖြစ်ခဲ့တဲ့ဓာတ်တွေကိုပြန်ပြီးတော့ဒီကောင်းအောင်တက်မှတ်ပြေးနိုင်မှုပြန်ပြီးတော့ဒီသင်္ဘောခြေနံကိုခွင်လန်းကောင်းပြရတယ်လေလို့ထင်ပါတယ်
ကိုယ်တော်ဝင်းလိုက်စီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညပိုင်းနဲ့အင်္ဂါမနက်ပိုင်းနေမှာနားဆင်နိုင်ပါတယ် မဆုမျက်မွန်အစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါကိုသားညူဦးနဲ့အတူအစီအစဉ်တင်ဆက်ထားပါတယ်ရှင်
Microsoft ကလေ Windows 10 Operating System အသစ်ထုတ်လို့ရှိရင်တခါတည်းပါလာဖို့အတွက် Web Browser အသစ်ကိုထွင်နေပြီတဲ့ကိုသားညုံကြီ
းဟုတ်တယ်ဗျသူတို့ကြော်ညာတုန်းက IT ဆောင်းပါးတွေမှာရေးကြတာဖတ်လိုက်ရတယ် Spartan လို့နာမည်ဟွက်ပေးပြီးတော့အသစ်ထွင်နေတာဆိုဒါပေမဲ့ Internet Explorer ကလည်းရှိနေဦးမှာမဟုတ်လားမဆင်မြတ်မို့ရဲ့
ရှိနေရဦးမှာပေါ့အတော်ကောက် IE လို့ IT Log မှာပြောကြတဲ့ Internet Explorer ပေါ်မှာအခြေခံပြီးတော့ရေးထားတဲ့ Software တွေ Program တွေကအများကြီးရှိနေသေးတာ哦အထူးသဖြင့်ကဒီအစိုးရလုပ်ငန်းတွေစီးပွားရေးလုပ်ငန်းကြီးတွေပုဂ္ဂလိကကုမ္ပဏီတွေမှာကသူတို့ပေးနေတဲ့ဝန်ဆောင်မှုတွေအဆင်ပြေနေအောင်လို့သီးသန့် software program တွေရှိကြရမလားအဲ့ program တွေအများစုက internet explorer ပေါ်မှာအခြေခံပြီးတော့လှုပ်ထားကြတာဆိုတော့ဒီ web browser အဟောင်းကိုချက်ချင်းကြီးဖယ်ပစ်လိုက်လို့မရသေးဘူးလေအဲ့တော့ operating system အသစ်မှာ internet သုံးဖို့ web browser အသစ်ပါလာမယ်ဆိုပေမဲ့လည်းအရင်တုန်းက browser အဟောင်းနဲ့အသားကျနေတဲ့ကိစ္စတွေအတွက်ကလည်း IE ရှိနေဖို့လိုသေးတာကို
အခုနောက်ပိုင်းမှသာ Google Chrome တို့ Mozilla Firefox တို့လိုမျိုး PC ကွန်ပျူတာတွေမှာအင်တာနက်သုံးဖို့ရွေးစရာ web browser တွေရှိလာတာကိုအရင်တုန်းကဆိုရင်ဒီ PC ကွန်ပျူတာတိုင်းကြီးပါမှာ Windows Operating System ပဲသုံးကြတော့အင်တာနက်သုံးဖို့အတွက်ဆိုရင်လည်း Internet Explorer ကိုပဲအဓိကအားကိုးခဲ့ကြရတာလေ
ဟုတ်တယ်ကိုသားညုံရဲ့အဲ့လိုအခြေအနေမျိုးကနေပြီးတော့နောက်ပိုင်းကျတော့စောစောကပြောသလိုပဲအပြိုင်ဆိုင် web browser တွေကပေါ်လာတယ်။နောက် Internet Explorer မှာလုံခြုံရေးနဲ့ပတ်သက်လို့တော်တော်လေးဝေဖန်စရာတွေရှိလာတယ်သုံးရတာလေးတယ်ဆိုတဲ့ပြဿနာတွေကြောင့်အင်တာနက်သုံးကြတဲ့သူတွေကတခြား web browser တွေကိုပြောင်းပြီးတော့သုံးလာကြတာရှင
်။အခုဆိုရင်ဒီ PC ကွန်ပျူတာသုံးကြသူတွေထဲမှာ Google Chrome browser ကိုအသုံးအများဆုံးဖြစ်နေတယ်။အင်တာနက်နဲ့ဆိုင်တဲ့ချက်လက်တွေကိုသုံးသက်တဲ့ state counter ရဲ့သုံးသက်ချက်အရဆိုရင်အခုဒီကမ္ဘာလုံးမှာ Chrome browser သုံးသူက43ရာခိုင်နှုန်းကျော်ရှိနေပြီ။ Internet Explorer က73ရာခိုင်နှုန်းကျော်လေးပဲရှိတော့တာဗျ။မြန်မာနိုင်ငံမှာအသုံးများတဲ့ Firefox browser ကတော့ကမ္ဘာမှာသုံးကြသူ 17.6 ရာခိုင်နှုန်းကျော်ရှိနေတယ်တဲ့ဆိုတော့ဒီ Microsoft အနေနဲ့ကအတော်လေးကိုလူကြိုက်နေနေတဲ့သူ့ရဲ့ Internet Explorer web browser ကိုလူတွေပြန်သုံးလာကြဖို့အသေးချာကြိုးစားလုပ်ရမယ်ဆိုတာကိုလည်း IT ဆောင်မအတော်များများကသုံးသက်ကြတယ်မဆုမြတ်မို့ရဲ့
Spartan လို့နာမည်ဟွက်လောလောဆယ်ပေးထားတဲ့ browser အသစ်ဟာ Internet Explorer ကိုအပေါ်ယံပြင်ထားတာမျိုးမဖြစ်အောင်လို့ Microsoft company အနေနဲ့အသေးချာကြိုးစားရမှာပဲဒါမှပဲတခြား internet browser တွေကိုပြောင်းပြီးတော့သုံးနေကြတဲ့သူတွေသူ့ရဲ့ဘက်ကိုပြန်ပြီးတော့လှည့်လာအောင်ဆွဲဆောင်ရရောက်မယ်လို့ IT ကျွမ်းကျင်တဲ့သူတွေကသုံးသပ်နေကြတာလေတချို့ကြတော့လဲ Microsoft ဟာ internet explorer ကို target တင်တာကြားပြီးလို့ကိုရေးကြတာတွေ့ရတယ
် Windows operating system သုံးသူတွေကြားမှာ internet explorer ဟာလူသုံးအများဆုံး web browser ဖြစ်တယ်လို့ pcworld.com ရဲ့ဆောင်းပါးကပြောပါတယ်ဒါပေမဲ့လည်းလုံနိုင်စွမ်းပိုင်းမှာတော့တိတ်ကိုအားနေပါတယ်တဲ့Chrome တို့ Firefox တို့လိုမျိုး browser တွေကအများကြီးပို့ပြီးသုံးတဲ့သူတွေအတွက်လွယ်ကူအဆင်ပြေအောင်လုပ်ထားပြတာကိုလည်းပြောထားပါသေးတယ်
။အဲ့ဒီ browser တွေမှာက add-on features တွေကိုမျိုးစုံထည့်ပေးပြီးတော့သုံးတဲ့သူတွေကိုဆွဲဆောင်ထားတာ Internet Explorer ကဘယ်တော့မှလိုက်မမီခဲ့ဘူးလို့လည်းဆိုထားပါသေးတယ်
။ Internet Explorer ကို Microsoft company က1995လောက်မှာစထုတ်ခဲ့တာ။တက်ဂရစ် 2000 ပြည့်လွန်နှစ်အစောပိုင်းတွေတုန်းကဆိုရင်ပြိုင်သူမရှိတဲ့ browser တစ်ခုအနေနဲ့လွှမ်းမိုးထားခဲ့တာဗျ။ဒါပေမဲ့ဒီကနေ့မှာတော့ Microsoft ဟာ web browser ဇီးကွက်မှာဝင်ပြိုင်ဆိုင်နိုင်မှသေးတယ်ဆိုတာကိုသက်သေပြနိုင်ဖို့ Spartan က Microsoft အတွက်သိက္ခာအရေးကြီးတယ်လို့ MIT နည်းပညာတက္ကသိုလ်ရဲ့ Technology Review မှာသုံးသပ်ရေးပါတယ
်။ NPR သတင်းဌာနရဲ့ IT သတင်းမှာဆိုလို့ရှိရင်လေ Internet Explorer ကြောင့်မို့လို့ Microsoft နာမည်ပြက်ခဲ့ရတာကိုပြန်ပြီးတော့အဖတ်ဆင်နိုင်အောင်လုပ်ရမယ်လို့ IT ကျွမ်းကျင်သူတယောက်ကဆိုပါတယ်။အခုဆိုရင်လူတွေက IE လို့ပြောလိုက်တာနဲ့သိက္ခာနှေးတဲ့ web browser ဆိုတာအရင်ဆုံးပြောစရာဖြစ်တယ်တဲ့အဲဒါကြောင့်ဒီအမြင်မျိုးတွေပျောက်သွားအောင်လုပ်ဖို့အတွက်က Microsoft မှာစိန်ခေါ်မှုတွေရှိလိမ့်မယ်လို့သူကသုံးသပ်ထားပါတယ
် Microsoft ကုမ္ပဏီကလည်းအခုတည်းကကြိုးစားနေတဲ့ပုံရပါတယ်ဘာလို့လဲဆိုတော့ browser သစ်အတွက်နာမည်ရွေးနေတာကိုပဲကြည့်လေဇီးကွက်သုတေသနလုပ်ပြီးတော့အကောင်းဆုံးဖြစ်မဲ့နာမည်သစ်ကိုရွေးနေတော့မယ်တရားရာကဒီ Internet Explorer ဆိုတဲ့နာမည်မျိုးနဲ့ဝေးနိုင်လမြဝေးအောင်ရွေးနေပုံရတယ်လို့ The Verge Online Media ရဲ့ IT ဆောင်းပါးမှာပြောတယ်ဗျပြီးခဲ့တဲ့နှစ်ပိုင်းတွေကလေးကစပြီးတော့ Internet Explorer နဲ့ပတ်သက်လို့သုံးလို့မကောင်းဘူးလို့မြင်နေကြတဲ့အမြင်တွေကိုရှင်းသွားအောင်လို့ Microsoft ကစ조사ခဲ့ပေမဲ့မအောင်မြင်ခဲ့ဘူးတဲ့။ဒါကြောင့် Internet Explorer မဟုတ်တဲ့ browser အသစ်ထွင်နေပြီလို့အသိပေးကြေညာခဲ့တာပဲတဲ့
။အခုနာမည်ဝက်ပေးထားတဲ့ Spartan ဆိုတာက Microsoft ရဲ့ဒီ Xbox game မှာသိပ်ပြီးတော့နာမည်ကြီးတဲ့ Halo game series တွေကမလား။ Spartan Assault ဆိုတဲ့ game ကိုအစွဲပြုပြီးတော့ပေးထားတာမို့တဘောကတော့ browser ဈေးကွက်ထဲမှာ browser အသစ်နဲ့ထိုးစစ်ဆင်တော့မယ်ဆိုတဲ့သဘောနဲ့ပေးထားတာဆိုပြီးတော့ IT သတင်းတွေကိုအဓိကသုံးသပ်တဲ့ cdnet.com ရဲ့ဆောင်းပါးတစ်ခုမှာသုံးသပ်တဲ့ကိုသားညုံရဲ့ Now, who at the ma, Longjoy Hagwad with Machia Ao, Internet Sanjay San Nongrin Gan Yang Lo, Browser at the good 20-day projects button a pega lonely jar and lule biobare.
Microsoft ga tuya browser at the good blue venom a pipi, a pionle lodome suraguga, Gmare pionle jitku pitelu, Guardian Rizaji, a saumamaro jivare. Internet is pruagu a tigma target or master at duet, Internet donja duri, a toothpick gomni jiri yet, IT manager duet, Machagin Nituma, Gonkezia, Pilaro made it. Through online with some Murine, web browser, Kanye Mushia Lasure, Piatanari, upgrade Lupu Piatanari, Shila Nanelu Donda Tower.
Apple Gomniale, a ladu loke burao, Nancy Biro Ubama Petava de Natown Takuni Doma, Mac Computer, OS 9 Yama, OS 10 was Sato Lido, Software Developer, Baka, Code, Tidri, Sasso, Pianye Jayare, Torole Kaka Kaka, Chikelo, Chuasu, Sadam Mama Donjara Ure, Tamele Elumu, Apple, Pianle Lokelo, Mac Computer, Dreyo, iPhone, iPad, Drepa, Pobiro, Gambo, Chilavare, Microsoft Gale, Operating System, Athene, Browser, Athene, Twalaro Mesoye, Porama, a poor Tidwe, Shila Naimare. Time Microsoft Gomenigo, T Twin Santa Muri, loaded Lambo, Piantin, Bainheimer, Pide, Dre, Tama Internet, Donja, the Rio, Seaboy, Long Andre, Drepa, Nama, Joshila Naimare, look, Guardian, the Rinzaye, ID Samba, Mark, your Tavare.
Masumiamo season Biro, Kodanyo, Kuni Tinsapede, Blogari, Piotamia season go Nasin Kara, Piparation, D season Uro, Akulo, Tanina, Nyane, Sane, Nyari, Ma Nasin, Imare, Akusa Biro, Koza Winline season Tinsate, Tatayan, Trinwa season go Nasin, Jaya Alma, Kabatalaga, Nubina Shinie, Tujare, Trinto, Tarago, Susie, Tinsapitara, Piparation.
Russian bounce, select your shrimp, Poba Javazi. Did the Batta on the Lamaro, Britannanga, Mina Harry, Australia Ma, Tlaja, see it on Tansama Pibare, American Anga, Namajit Chinesia, Asuro, Domeclin, American Pine Chinsa Dago, Dola Tanjone, Young Chagabare, Dijoni Bawin, Guadaloga, Tinsha, Georgia Turine, Nupina Shinier, Drin to Rutarigo, Piopia Pitoma. Everyone can rock out like a superstar. Britannanga, Mina Harry, ha. Australia Nangama, the Din Libaja, Sieta on Tansamu Dre, Canberra Mugu, Ebila Chawaniga Yoshi Tobabi, Britannia Sydney Muti, Tama Ayato, Kidet in Layne Yoshi Tobime, Erigani, Canberra Mutiro, Australia Towin Litaga, Layne Cossang Twagaraba, Australia Nangam being Anjo, Sir Peter Cosgrove Ne, Lita Uzijo, Bojoji, Mac Binsky Noga. Mina Harigo, Anyatra City Romia Bimama, Sanjo Gaja Bidenau, Adima, Luan to Bangui Chagabare. Later, see Uzi Jotan, Tony Net, I want Tansam Mood, the Demabogin, Australia Machines in Twin, Tuya Parmazone, and also Miabi to She Trapiare and Inet, Adi Anyatra City Romia, Bima and Pima, Sound Jare, Yana Chide Pidurego, Mina Harriga, no secabare. British Sita at Twin, Puji Wales Slow Corre, Mina Harriha, Australia late done at Doo, Darwin, Sydney Net. But you don't want to talk about it. I gotta tell you something. Megan and Ganga, the Chinesia, Asura, Don McLean, Naseyazuni, Adwin, Name, GB, Lucha, and Yazon, the Chinabo Picare, American Pine, Sore, the Chin Sadane, Ari, the Chin Yir and Yama, Atom Bugare, Sajani, Ebila Konyaniga, Lilandi, Yang Charama, American Dollar, Titatama, Natan Yashi Gabare. American the Chinsa Darigo, Young Chagger at Tatia, Jim Yazon Yajim Pitello, Cabajo Lilanti, Young Chare, Gomni Gipite, Christie's Cap, Yobare. Now to American Tiesia, Soro, Bob Dylan, ye, like a Rolling Stone Suret, the Chinsa Dago, Lilanti, Young Charonga, Yagare, Dola, Natande, Dolly, Nanida, Pipi Mele, Junlino, a day in the life Suret, the Chinsa Dago, Young Charonga, Yagare, Wipama Nate, De Manella Wulu Suare. American Bind the Chinsa, Young Lo, Yalai, De Wipamanaha. Do McLean kick up music de echa at Tin Shadow the Chinabo Picket at Dre, Daha Yadin Yarai de Pamana Pietello, Christie's Lila Gomniga, Down She to Duga Piovare. The Chingo Satin told in it, Tanguya, Connasetta Kunia Krega, a Mumu Tinyebe, Biosu Muri, Shigare, Shiminija, the American Bind the Chingo, Tuni Ne, Sadago, Bajang, Yigare, Sure, Leye Muja, Madani Ne, Tabra Dane Yaitare, the Chin Sada, a Choru Le, Power Mare. A metacugo, Panson, I would do in it below Senza Biro Yigere, Suraga Asa, the Chin Sadane Patello, Tizia, Shirari, Alo, a cool Lilantin, Young Chare, Savia Saranidema, Pawin Jang, အသက်69နှစ်ရှိပြီဖြစ်တဲ့ဒွန်မက်ကလင်းကလီလန်တင်ရောင်းချဝယ်မလို့ခင်မှာပြောပြခဲ့ပါတယ်။ဩစတြေးလျနိုင်ငံကကမ္ဘာကျော်မင်းသမီးလည်းဖြစ်ကုလသမဂ္ဂရဲ့အမျိုးသမီးအခွင့်အရေးဆိုင်ရာတန်တမန်တဦးလည်းဖြစ်တဲ့နီကိုကစ်မန်တယောက် UAE ကဒုတိယအကြီးဆုံးလေကြောင်းလိုင်းဖြစ်တဲ့ Etihad လေကြောင်းလိုင်းကြော်ညာနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုခံရပါတယ်။အမျိုးသမီးတွေပေါ်ထားတဲ့ဆက်စုပ်ရင်းချပွဲရာကောင်းတဲ့ policy တွေချမှတ်ကျင့်သုံးနေတာအပြင်အမျိုးသမီးတွေအပေါ်ထားရှိတဲ့ UAE ရဲ့လူ့အခွင့်အရေးဆိုင်ရာကိစ္စတွေကြောင့် Etihad လေကြောင်းလိုင်းရဲ့ပြောရေးဆိုခွင့်ရှိသူအဖြစ်ကြော်ညာပေးခဲ့တဲ့ Nicole Kidman အပေါ် APFA လို့ခေါ်တဲ့လေယာဉ်မဲလေယာဉ်မောင်များအဖွဲ့ကအဖွင့်ပေးစာပို့ပြီးတော့ဝေဖန်ပြောဆိုလိုက်ကြတာပါ။လေကြောင်းလိုင်းဟာအလုပ်သမားတွေပေါ်နှိမ်ချဆက်ဆံတဲ့မူဝါဒတွေချမှတ်ထားပြီးအမျိုးသမီးဝန်ထမ်းတွေအပေါ်မှာပြုမှုဆက်ဆံပေါ်ဟာလည်းအင်မတန်စိတ်မချမ်းမြေ့စရာကောင်းကြောင်းအဲ့ဒီအဖွင့်ပေးစာထဲမှာ APFA ဥက္ကဋ္ဌကရေးသားဖော်ပြထားပါတယ်။အက်တီဟက်လေကြောင်းလိုင်းအနေနဲ့ကိုဝန်ရှိနေတဲ့အမျိုးသမီးဝန်ထမ်းတွေကိုအချိန်မရွေးအလုပ်ဖြုတ်ခွင့်ရှိသလိုဝန်ထမ်းတွေကိုလည်းအခန်းကျင်းထဲမှာထိန်းချုပ်ထားလေးရှိတယ်လို့အမေရိကန်နိုင်ငံကလေရင်မဲလေရင်ပေါင်းစုစုပေါင်း 2,000 ခွဲကိုကိုစားပြုတဲ့ APFA အဖွဲ့ကပြောပါတယ်။အဲ့ဒီလိုအဖွင့်ပေးစာပို့တာနဲ့ပတ်သက်လို့တော့ Nicole Kidman ဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာဖြစ်နေတဲ့ဂိုင်းဖွဲ့တိုက်ခိုက်တပ်ဖြတ်မှုတွေအကြောင်းအိန္ဒိယရုပ်ရှင်ဒါရိုက်တာ Vidhu Vinod Chopra ရိုက်ကူးထားတဲ့ရုပ်ရှင်ကားကိုအပြိလဆယ်ရနေ့ကအမေရိကန်နိုင်ငံမှာယုံတင်ပြသခဲ့ပါတယ်။ Broken Horses လို့အမည်ပေးထားတဲ့အဲ့ဒီရုပ်ရှင်ရဲ့ဇလန်ကြောရိုးကတော့ခလီဘွားကမွေးရဇာတိမျိုးကနေထွက်ခွာသွားခဲ့တဲ့ဂီတပါရမီရှင် Jacob တယောက်လူသူအယောက်ပေါက်နေတဲ့သူတို့မျိုးကလေးကိုပြန်ရောက်တဲ့အချိန်မွေးရဂိုင်းအဖွဲ့ဝင်လူသားသမားဖြစ်နေတဲ့အကိုဖြစ်သူဘတ်ဒီကိုအဲ့ဒီဂိုင်းကနေသူ့တူဦးတွေကကယ်ထုတ်ဖို့ကြိုးစားတဲ့အကြောင်းဇလန်စင်ရိုက်ကူးထားတာဖြစ်ပါတယ်။ဒီစကားဟာမာဖီးယားလူဆိုးဂိုင်းတွေလို့မဟုတ်ဘဲညီကိုအချင်းချင်းကြားကတန်ရောစဉ်ကိုအခြေခံတဲ့ဇလန်ကြောရိုးအတိုင်းသူ့ဘဝအတွေ့အကြုံနဲ့နိုင်ရှင်ပြီးရိုက်ကူးထားခြင်းဖြစ်ကြောင်းသူ့အနေနဲ့လည်းသူ့ညီအကိုတွေနဲ့အပြင်မှာချစ်ခင်စွာနေထိုင်လေးရှိကြောင်းဒါရိုက်တာဗီနော့ချိုပရာကပြောပါတယ်။ဒီစကားနဲ့ပတ်သက်ပြီးဟောလိဝုဒ်ကနာမည်ကြီးဒါရိုက်တာတွေဖြစ်တဲ့ Gravity ဇကားကိုရိုက်ကူးသူအယ်ဖွန်ဆိုကွာရွန်နဲ့ Avatar ဇကားကိုရိုက်ကူးသူ James Cameron တို့ကလည်းချီးမွမ်းပြောဆိုထားကြပါတယ်။အိန္ဒိယနိုင်ငံမှာနာမည်ကြီးခဲ့တဲ့ဒါရိုက်တာဗီနော့ချိုပရာရဲ့ဇာတ်ကားတွေထဲမှာ Mission Kashmir နဲ့မြေအောက်လူဆိုးဂိုင်းတွေအကြောင်းရိုက်ကူးထားတဲ့ Parinda ဆိုတဲ့ဇာတ်ကားတွေလည်းပါဝင်ပါတယ်ခင်ဗျာ ဒီတက်တန်းအောင်သတင်းလွှာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းမှာထုတ်လွှင့်ပေးနေပါတယ်။ဒီသတင်းလွှာကိုရုပ်ရော့အတန်ရော့အပြည့်စုံကြည့်ချင်တဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေလွင်နေ့မနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOE အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook အင်တာနက်ဆက်မြန်နာတွေပေါ်မှာကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။ပျော်ရွှင်ပွဲကောင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။
ကိုယ်စော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းနားဆင်နိုင်ပါတယ်အခုကြံနေသေးတဲ့အပတ်စဉ်ဆောင်းပါးတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်ဒီသတင်းပတ်ရဲ့သူယုံကြည်ရာအစီအစဉ်မှာဆိုရင်တော့ Washington DC American တက္ကသိုလ်မှာနိုင်ငံတကာဆက်ဆံရေးပညာကိုစီးပူးနေတဲ့ကိုတန်းထွတ်အောင်ကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးမှာပါရှင်မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်
ကျွန်တော်ယုံကြည်တဲ့အချက်တစ်ချက်ကတော့မြန်မာလူမျိုးတွေဟာဘယ်နေရာဘယ်ဒေသရဲ့ရောက်ကုမြန်မာယဉ်ကျေးမှုမေ့တင်မှုဆိုတာပါပဲအခုခေတ်မှာကိုရီးယားကားတို့အနောက်သင်းရုပ်ရှင်တွေကိုပုံမကြည့်လာကြတော့နိုင်ငံသားယဉ်ကျေးမှုရဲ့လွှမ်းမိုးမှုကိုပိုပြီးသတိထားရမယ်လို့ထင်ပါတယ်တခါနိုင်ငံသားနဲ့ပတ်သက်တဲ့အရာအလုံးလုံးဝပြစ်ပယ်ရမယ်ဆိုတဲ့အတိတ်ပဲမဟုတ်ပါဘူးဒါပဲပြောပြောကျွန်တော်လည်းအခုခေတ်လူငယ်တယောက်ပါခေတ်နောက်ပြန်ဆွေးနေတဲ့လူလည်းမဟုတ်ပါဘူးသူတို့စီကလည်းကောင်းတာလေးရောမှာပေါ့ဒါပေမဲ့မြန်မာလူမျိုးတွေဟာယဉ်ကျေးမှုထိန်းသိမ်းတဲ့နေရာမှာတိုးအပ်ချက်တချို့တွေရှိပါတယ်ဥပမာပြောရရင်မြမအကစားတွေဖြစ်တဲ့ချင်းလုံးတို့ဘာလို့ကစားတဲ့လူတွေကိုရှားတော့ပါပြီ။ဒီကနေ့ပညာပိုင်းကိုကြည့်မယ်ဆိုရင်လည်းနိုင်ငံကျော်ကန်တွင်တေးတန်ရှင်ဒေါ်မိုင်းပြောခဲ့တဲ့အတိုင်းပဲကြီးလက်ဒီကြီးလက်လူတန်းစားလို့ပဲအားပြီးတယ်အားပြီးတော့တယ်လို့ထင်ပါတယ်။အမေရိကန်နိုင်ငံမှာဆိုရင်ဟုတ်ပါတယ် အခုခေတ်ရေးစီကြောင်းရသူငယ်တွေဟာခေတ်ပေါ်ဂီတာကိုနားထောင်ကြပါတယ်ဒါပေမဲ့အော်ကက်စထရာပွဲတွေကိုလည်းသူတို့တွားပြီးအားပေးကြပါသေးတယ်နိုင်ငံခြားတက္ကသိုလ်တွေမှာတက်ရောက်နေကြတဲ့အိန္ဒိယကလည်းကျောင်းသူကျောင်းသားတွေဆိုရင်လည်းဘောလီဝုဒ်ရုပ်ရှင်တွေအတိုင်းကျောင်းပွဲတွေမှာကျောင်းစာပွဲတွေမှာကြားမှန်ပြီးကနိုင်ကြပါတယ်နိုင်ငံခြားရောက်နေတဲ့ကျွန်တော်တို့မြန်မာကျောင်းသားတွေကိုကြည့်လိုက်ရင်တော့မင်းကလေးတွေပဲအကြံအကနဲ့ဖြောပြနေကြတာများပါတယ်ဒီထက်ပိုခက်တဲ့ဥရွှေဥတော်မျိုးရုပ်ကြီးစင်တို့တော့မထွက်လာကြပါဘူးတရုတ်ကျောင်းသားတွေမှာဆိုရင်လည်းရိုးရတူရီယာတွေတိမုတ်တက်တဲ့လူတွေများပေမဲ့နိုင်ငံခြားရောက်နေတဲ့မြန်မာတွေထဲမှာစောင်းတို့ပတ်တလားတွေပြီးနိုင်တဲ့လူများပါတယ်နောက်တစ်ချက်ကတော့တချို့မြန်မာတွေဟာနိုင်ငံခြားရောက်သွားရင်ငါဒီမှာနေတာကြာတော့မြန်မာစကားကိုတော့အိမ်မပြောတတ်တော့ဘူးလို့ဂုဏ်ယူစွာပြောလို့ရှိပါတယ်ကျွန်တော်ကြားမှုပါတယ်ကျွန်တော်ပြောချင်တာကတော့ကိုရောက်သွားတဲ့နိုင်ငံရဲ့ဘာသာစကားကိုကျွမ်းကျင်လုပ်နိုင်တယ်ဆိုတာဂုဏ်ယူစရာပါတို့တော့ကိုရဲ့မိခင်ဘာသာစကားကိုမိလိုက်တယ်ဆိုတာတော့ဂုဏ်ယူစရာမဟုတ်ဘူးလို့ထင်ပါတယ်အခုခေတ်ဟာဒေါအောင်ဆန်းစုကြည်တို့နိုင်ငံခြားမှာနေတော့ငါခင်တယ်မတူတော့ပါဘူးအခုဆိုရင်မြန်မာစကားပြောဆိုပြီးချင်းဖို့အတွက်မြန်မာအတိုင်းဝိုင်းကနိုင်ငံတကာမှာရှိနေပါပြီနောက်ပြီးမြန်မာစာပေတွေကိုလည်းအလွယ်တကူမြန်မာပြည်ကလေပို့ပြီးရတဲ့ခေတ်ဖြစ်နေပါပြီဒါပေမဲ့စင်ရတတပြောရရင်ဒီကိစ္စနဲ့ပတ်သက်ပြီးကျော်ရိုးနိုင်ငံကလူတွေတော်တဲ့အချက်တွေလည်းရှိပါတယ်။ဥပမာတစ်ခုပြောရရင်မြန်မာလူမျိုးတွေကပစိုးနဲ့ထမင်းကိုမိစင်ကိုယ်တွေရှိနေတော့မှ။နောက်ဆုံးအနေနဲ့ပြောချင်တာကတော့ကျော်ရိုးရဲ့မြန်မာတန်ဖိုးမြန်မာစိတ်ဓာတ်ကိုမကြောက်ပြက်အောင်ထိန်းသိမ်းဖို့ကျော်ရိုးမြန်မာလူမျိုးတွေမှာပတ်တော်ရှိပါတယ်။ကိုကိုယ်တိုင်မလို့ရင်ဘယ်သူမှလာလုပ်ပေးနိုင်တော့ဖို့ပါဘူးလို့ပြောပြချင်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
တနင်္လာနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOA American အသံရဲ့မြန်မာပိုင်းတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိနားဆင်နေရတာဖြစ်ပါတယ်မနေ့ပြန်ထုတ်လွှင့်မဲ့အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့မနေ့6နာရီကနေ9နာရီထိလှိုင်းဒိုမီတာ32 40 48 50နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ကြီးညာပေးပါမယ်ရှင
်။ဆူဒန်နိုင်ငံမှာဒီကနေ့တနင်္လာနေ့သမ္မတရွေးကောက်ပွဲကျင်းပနေပါတယ်။အဓိကအတိုက်ခံပါတီတွေကရွေးကောက်ပွဲကိုသဘိမ့်မှောက်ထားတဲ့အတွက်သမ္မတအိုမာအယ်ဘရှီရဲ့ National Congress ပါတီပဲအနိုင်ရဖို့ရှိနေတယ်လို့သမ္မတဘရှီရပဲနောက်သမ္မတတက်တန်းဆက်ဖို့တေချာနေပါတယ်။လူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ပြစ်မှုနဲ့အပြစ်ပြဆိုင်ရာရာဇဝတ်တရားရုံးကအလို့ရှိနေတဲ့မစ္စတာဘရှီရဟာ1989ခုနှစ်ကလေးကအာဏာရလာပြီး2010ရွေးကောက်ပွဲမှာလည်းအတိုက်ခံတွေကိုဖယ်ရှားပစ်ခဲ့တယ်လို့ပြောဆိုမှုတွေရှိခဲ့တာပါ။လေဗျနိုင်ငံမှာညီညွတ်တဲ့အစိုးရတည်းအဖွဲ့အစည်းပေါ်ရှိရပြီး Algerian နိုင်ငံမှာဆွေးနွေးပွဲဆက်တင်ကျင်းပဖို့ရှိနေချိန်မှာပဲလေဗျကပြိုင်ပွဲနိုင်ငံရေးပါတီတွေအနေနဲ့ကြိုတင်သတ်မှတ်ချက်တစ်စုံတရာမထားဘဲအပြစ်ကတ်ရက်ကြဖို့ American နဲ့ Europe အင်အားကြီးနိုင်ငံတွေကဖိအားပေးနေကြပါတယ်။လေဗျနိုင်ငံမှာ2017အာနာရှင်မိုမာဂဒါဖီဖျောက်ချခဲ့ခြင်းကစပြီးအကြမ်းဖက်မှုတွေဖြစ်ပွားနေရဒီကနေ့လဲ Tripoli ကမော်ရိုကိုတန်ရုံပြင်မှာဘုံးပေါက်ကွဲမှုဖြစ်ပွားပါတယ်။အမေရိကန်နိုင်ငံမှာရှိနေတဲ့ချင်းပါမဲ့သမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အတွက်အကြီးညာသူတွေတနေ့တခြားများလာနေပြီဖြစ်ပါတယ်။အရင်နိုင်ငံခြားရေးဝန်ကြီးဟန်ဟီလာရီကလင်တန်ကသူ့မဲဆွယ်ပွဲစတင်လိုက်ပြီးနောက်တည့်မှာပဲ Republican အထက်လွှတ်တော်အမတ်မာကိုရူဘီယိုကသမရလောင်းဖြစ်ဝင်ရောက်ရွေးခံမယ်လို့ဒီကနေ့ကြေညာနိုင်ပွဲရရှိပါတယ်။အိန္ဒိယနဲ့အရှေ့တောင်အာရှနိုင်ငံတွေအစိုးရနဲ့စီးပွားရေးလုပ်ငန်းတွေကို10နှစ်လောက်ထောက်လှမ်းနေတဲ့ computer hacker အများစုကတရုတ်နိုင်ငံကဖြစ်တယ်လို့ Internet လုံခြုံရေးကုမ္ပဏီကသုတေသနမှုတွေကပြောပါတယ်။
သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်သိန်းကီထိုက်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ဆူလမန်ထာလာဝရီဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။နှစ်သစ်ကူအတာတကြံကာလရဲ့တကြံအကျိုးနေ့မှာတော်တာရှင်တွေအားလုံးမင်္ဂလာရှိတဲ့ညချမ်းဖြစ်ကြပါသေးရှင်။မြန်မာပြည်သူပြည်သားအားလုံးလည်းရှင်လန်းချမ်းမြေ့ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။
Thank you.
This program has come to you from the Voice of America, Washington.